Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင် VOA American အတန်းရဲ့2023ခုနှစ်နိုဝင်ဘာလ10ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington ကနေတက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ3049နဲ့ပထမနိုင်ဝဲမှာလိုင်းလာမီတာ190ရုပ်ကနေတက်ရိုက်ဖန်ယူနားဆင်နိုင်ပါပြီ။ကျမနန်းလာပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ Hamas နဲ့စစ်ပွဲပြီးတဲ့နောက်ဂါဇာရဲ့လူမျိုးရေးတစ်ခုလုံးကိုအချိန်ကန့်သတ်မရှိနဲ့ Israel ကတာဝန်ယူမယ်လို့ Israel ဝန်ကြီးချုပ်ကပြောလိုက်ပါတယ်။ဟာမတ်စ်ရဲ့ခရယာကျတဲ့စစ်စီရင်ဌာနရှိတယ်လို့ယူဆတဲ့ဂါဇာမြို့ထဲမှာအစ္စရေးစစ်တပ်တွေစစ်စီရင်လုပ်နေပြီလို့အစ္စရေးဘက်ကပြောပါတယ်။တမီယူးကျလက်နက်ကိုင်တပ်ဖွဲ့များဆိုင်ရာဥရောပသဘောတူညီချက်ကနေပြီးတော့ရုရှားနှုတ်ထွက်ပြီးနိုင်တန်ကြမှာပဲ။နေတို့မဟာမိတ်တွေလည်းစာချုပ်ကနေပြီးတော့နှုတ်ထွက်လိုက်ကြပါတယ
်။အခုလိုသတင်းတွေအပြင်မြန်မာနိုင်ငံမှာအသက်မပြည့်ကလင်ငယ်အများအပြားနိုင်ငံရေးအရာဖမ်းဆီးခံရတာ၊ရွှေကုတ်ကိုမြို့တွေမှာနိုင်ငံခြားသားတော်လာခွင့်နဲ့ယာယီတမ်းမြစ်ထားတာစတဲ့သတင်းဆောင်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့အမည်ကြီးဩဇာ၊ယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းယှဉ်ချက်နဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တွေကိုကြည့်ရှုနာဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်ပြောပြပါမယ်ရှင
်။ဟာမတ်စ်စစ်ပွဲပြီးသွားတဲ့အခါမှာဂါဇာရဲ့လူမျိုးရေးတာဝန်တစ်ခုလုံးကိုအခြေအကတ်သမရှိအစ္စရေးကယူမယ်လို့အစ္စရေးဝန်ကြီးချုပ်ကပြောလိုက်ပါတယ်။တနင်္လာနေ့ညက ABC ရုပ်မြင်သံကြားနဲ့လုပ်ခဲ့တဲ့အင်တာဗျူးမှာဝန်ကြီးချုပ်ဘန်ဂျမင်နာတယာဟုကအခုလိုပြောလိုက်တာပါ။ဂါဇာကိုထိန်းချုပ်တော့မဲ့အစီအစဉ်ကိုအစ္စရေးကအရှင်းဆုံးပြောလိုက်တာလည်းဖြစ်ပါတယ်။ဂါဇာကိုအခုညီပေးနိုင်အောင်ဒါမှမဟုတ်ဟာမတ်ကဖမ်းထားသူ140ကျော်လွတ်ပေးရေးအထောက်အကူဖြစ်အောင်တိုက်ခိုက်တာကိုခရတားလေးရပ်ထားပေးဖို့အစ္စရေးကဖွင့်ထားတဲ့အကြောင်းနဲ့နာတယာဟုကပြောပါတယ်။ဒါပေမဲ့ဖမ်းထားသူတွေအားလုံးပြမလို့ဖဲထွေထွေအပြစ်ခတ်ရစဲရေးကိုတော့သူကညှဉ်းဆိုသွားပါတယ်။အမေရိကန်သမ္မတဘိုင်ဒန်နဲ့နာတယာဟုတို့ဖုန်းပြောခဲ့ကြပြီမဲ့သမ္မတဘိုင်ဒန်တောင်းဆိုတဲ့လူသားချင်းစာနာထောက်ထားရေးခဏတာအပြစ်ခတ်ရစဲရေးနဲ့ပတ်သက်လို့ဘာသဘောတူညီချက်မှမရရှိခဲ့ဘူးလို့အေဂျူရောကတော့ဆိုပါတယ်။ဘလို့ပုံစံနဲ့ဂါဇာကိုဆက်လက်ထိ ंछ ုပ်ပဲဆိုတော့ကိုတော့နာတယာဟုကရှင်းနေမသွားခဲ့ပါဘူး။ဂါဇာကိုထပ်မသိမ်းသင့်ဘူးလို့အမေရိကန်တာဝန်ရှိသူတွေကတော့အစ္စရေးကိုအကြံပေးထားတာပါ။2005ခုနှစ်တုန်းကတော့ဂါဇာကနေအစ္စရေးတပ်တွေပြန်ရုပ်သိမ်းခဲ့ပေမဲ့ဂါဇာရဲ့လေပြင်းဝေဟင်းကမ်းခြေလူရေမှတ်ပုံတင်တာနဲ့အီဂျစ်နယ်ခြားကလွဲပြီးကြံနယ်ခြားဖြတ်ကူးတာတွေကိုတော့အစ္စရေးကဆက်လက်ထိ ंछ ုပ်ထားခဲ့တာပါ။အစ္စရေးစစ်တပ်ကဂါဇာစစ်တီမြို့တဲကိုဝေရောက်သွားခဲ့ပြီးလို့အစ္စရေးကာကွယ်ဝန်ကြီးယိုအဖ်ကယ်လန်ကအင်္ဂါနေ့ကပြောလိုက်ပါတယ်။ဂါဇာစစ်တီဟာဟာမတ်စ်တို့ရဲ့အခရာကျတဲ့စစ်စီရေးဌာနရှိတယ်လို့အစ္စရေးကယူဆပါတယ်။ဂါဇာဟာတိဆောက်ခဲ့တဲ့မြေထဲမှာအကြမ်းဖက်သမားတွေရဲ့အကြီးမားဆုံးအခြေစိုက်ရာဖြစ်တယ်လို့ဂဲလန်ကသတင်းလောက်တွေကိုပြောပါတယ်။စစ်ပြီးသွားတဲ့အခါဂါဇာကိုဟာမတ်ရောအစ္စရေးကပါအုပ်ချုပ်လိုက်မှာမဟုတ်ဘူးလို့လည်းအစ္စရေးကာကွယ်ရေးဝန်ကြီးကဆိုပါတယ်။တနင်္လာနေ့တုန်းကတော့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကဂါဇာရဲ့လုံခြုံရေးတစ်ခုလုံးကိုအစ္စရေးကတာဝန်ယူခွင့်မယ်လို့ပြောခဲ့ပေမဲ့အသေးစိတ်ကိုတော့မပြောခဲ့ပါဘူး။ဂါဇာစစ်ပွဲရဲ့အဓိကရည်ရွယ်ချက်ကဟာမတ်စ်ရဲ့အစိုးရအခြေခံအဆောက်အုံနဲ့ဟာမတ်စ်အဖွဲ့ကိုခြေမုံးရေးဖြစ်တယ်လို့အစ္စရေးကပြောထားခဲ့တာပါ။ဂါဇာမှာသေဆုံးသူ1300ကျော်သွားပြီလို့ဟာမတ်စ်စီမံခန့်ခွဲနေတဲ့ဂါဇာကျန်းမာရေးဌာနကဆိုပါတယ်။သေဆုံးသူ3000ကအမျိုးသမီးနဲ့ကလေးတွေဖြစ်တယ်လို့ပြောပါတယ်။အစ္စရေးကအင်ဂါနေမှာဆက်လက်တိုက်ခိုက်နေပြီးတချို့နေရာတွေမှာဂါဇာစီးတီးမြို့ရဲ့တပြားတွေမှာရှိတဲ့အဆောက်အုံတွေပျို့ကျသွားတဲ့အထိတွေ့ရပါတယ်။ဂါဇာလူရဲ့နှစ်တက်တမနှစ်တန်းရဲ့80ရာခိုင်နှုန်းကအိုးအိမ်စွန့်ခွာထွက်ပြေးနေကြရတာပါအမေရိကန်ကြီးတဲ့တပ်မအေမော့စ်ဟော့စတန်ဟာဂျိုဒီမချင်ညာပဲနဲ့လက်ဘရွန်နိုင်ငံဝန်ကြီးချုပ်လွတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံမှုအတွက်ဘေရုတ်ကိုအင်္ဂါနေ့ကထွက်ခွာသွားခဲ့ပါတယ်လက်ဘရွန်တောင်ပိုင်းနယ်စပ်မှာအစ္စရေးနဲ့ဟက်စ်ဘိုလာတို့ရဲ့တိုက်ပွဲကပြင်းထန်လာတဲ့အချိန်မှာဒီခေတ်စဉ်ကဖြစ်လာခဲ့တာပါဂါဇာမှာဖြစ်တဲ့စစ်ကလက်ဘရွန်အထိထက်သွားမှာပိုပြီးဆိုးသွားမှကိုအမေရိကန်ကမမြင်လိုပါဘူးလို့သူကသတင်းလောက်တွေကိုပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေမှာအစ္စရေးရဲ့ drone တိုက်ခိုက်မှုကြောင့် Lebanon အဖွားတယောက်နဲ့မြေသုံးအောက်တို့တိုက်ဆုံခဲ့ရပါတယ်။ Hamas ရဲ့မဟာမိတ် Hezbollah အဖွဲ့ကတုံ့ပြန်တဲ့အနေနဲ့ rocket နဲ့ပြန်လည်တိုက်ခိုက်ရမှာအစ္စရေးမြောက်ပိုင်းကကာယတ်စဘောနာရွာမှာတယောက်တိုက်ဆုံခဲ့ရပြန်ပါတယ်။ Lebanon အစ္စရေးနယ်စပ်မှာမကြိမ်မသက်ဖြစ်နေတာတွေအေးစေးသွားရေးကအရေးကြီးဆုံးဖြစ်ပါတယ်လို့ Mr. Hostan ကပြောပါတယ်။ရန်သူနဲ့ထိတွေ့တိုက်ခိုက်ရမှာပင်မပြတ်ထန်းချက်ကအရက်သားတွေကိုကာကွယ်ရေးဖြစ်ပါတယ်လို့လည်းသူကဆိုပါတယ်။အောက်တိုဘာလ9ရက်ကလေးကဆိုရင်အစ္စရေးလက်ဘနွန်နယ်စပ်ဖြတ်ပစ်ခတ်တာတွေကြောင့်လက်ဘနွန်မှာ89ယောက်၊သ they song get beep about it. And Yazuga has put a tartar with Pija be a jetta set your bar, Babuin get about it. Is River Maro, sit that child on it, a jet Daniel, they song get a bar.
VOA American တမ်း မနက်ဖက် မြန်မာ ဘာသာ အစီအစဉ် တွေ ကို မနက် 6:00 နာရီ က နေ 9:00 နာရီ အထိ လိုက်တိုမီတာ 32 kHz 9335 နဲ့ 9383 ည လိုက်တိုမီတာ 49 kHz 6153 ည ပထမ နာရီ ဝက်မှာ လိုက်လံမီတာ 190 kHz 1505 တို့ ကနေ ပြီးတော့ ထုတ်လွှင့် ပေးနေ ပါတယ် ခင်ဗျာ
ပို့ဒု မနက် သတင်း တွေ ကို VOA က ဆက်လက် ကြေညာ နေ ပါတယ် ဥရောပသမယောကျလက်နက်ကိုင်တပ်ဖွဲ့များသဘောတူညီချက်ကနေရုရှားကနှုတ်ထွက်ပြီးရုရှားနိုင်ငံရေးဝန်ကြီးဌာနကကြေညာလိုက်တဲ့အချိန်အနားဤအတန်းကြာမှာနေတိုးမဟာမိတ်တွေကလည်းစာချုပ်ကိုအင်္ဂါနေ့ကရက်ဆိုင်းလိုက်ကြပါတယ်နေတိုးမဟာမိတ်ဖွဲ့မှာအဖွဲ့ဝင် 32 ထျောက်တဲ့အရေးကြီးလက်နက်များထိ အန်တက်လိုအင်္ဂလိပ်လိုအတူတည်ကြတဲ့ကုန်သွယ်ရေးယင်းနှမြုပ်နှံမှုနဲ့ဖွံ့ဖြိုးတိုးတက်ရေးဆရာကုလသမဂအဖွဲ့အစည်းကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာအခုလိုစောအောထားတာပါကိုဗစ်ကပ်ဘေးကနေငွေဖောင်းမှုနဲ့နိုင်ငံခြားတရက်ယင်းနှမြုပ်နှံမှုကြာဆင်းလာတာတွေအထိအထူးသဖြင့်ဖွံ့ဖြိုးမှုအနည်းဆုံးတိုက်ပြီတွေကိုအထိနာစေခဲ့တယ်လို့ကုလသမဂကဆိုပါတယ်ဒီစီလိုတည်ကြတဲ့ဖွံ့ Antet Sien Ya, Gaba Sienzo Taibi, Liza Chaubi Shibi, Dita Miriha Banna, Naye Chau Kabama, Sian Nija Rabalo, Antet Chike, Rebecca Greenspanga, Pio Bade. Namaha Afghanistan, Bangladesh, Bhutan, Cambodia, Lao, Nepal, Timor Leste, Yimenone, Tu, Ashama Shide, Pumbuse, Nezo, Tanipolo Shien, A Sienzo Taibi Sienma, Pawen Nibale. ပြောပြီးမှာတော့ပိုလမတ်စီမံခဲ့ရတရုတ်နိုင်ငံကဖွံ့ဖြိုးဆဲတိုက်ပြည်တွေကိုခြေထားတဲ့ငွေပမာဏကအမေရိကန်ဒေါ်လာ1.3 trillion တနည်းအားဖြင့်တန်ပေါင်း13သိန်း4000ရှိနေပြီးတရုတ်ကကမ္ဘာမှာအကြီးမားဆုံးအကျွေးရှင်မီရှင်ဖြစ်နေပါတယ်တရုတ်ကအခြေခံစောက်အုံကနေကျွေးမဆုံးရေးဘက်ကိုပြန်လည်နေပြီလို့အမေရိကန်နိုင်ငံအခြေစိုက် ဒီငွေပမာဏကနှစ်ထောင်၂၁ခုနှစ်ထိဝင်ငွေအနည်းဆုံးနဲ့အလဲလက်တိုင်းပြည်ပေါင်း165နိုင်ငံရှိတဲ့စီမံချက်ပေါင်း1000တထောင်နီးနီးအတွက်ချေခဲ့တာဖြစ်ပါတယ်ဒီလိုနိုင်ငံနဲ့ဇမ်ဘီယာပါဝင်တချို့တိုင်းပြည်တွေကအကျွေးကိုအရေးကြပြန်မပေးနိုင်သေးတဲ့အပြင်အတိုးတန်တဲ့ရင်ဆိုင်နေကြရတယ်လို့သုတေသနထုတ်ပြန်ချက်ကပြောပါတယ်ဒါပေမဲ့
အာဖရိကချင်းငွေကနှစ်ထောင်ဆယ်ရှစ်မှာ38ရာခိုင်နှုန်းရှိရာကနေနှစ်ထောင်နှစ်ဆယ်တက်မှာဆက်နေရာခိုင်နှုန်းပဲရှိတော့ပါတော့လေဥရောပတိုင်းပြည်တွေကိုခြေတာကနှစ်ဆယ်သုံးရာခိုင်နှုန်းအထိလေးစားတက်လာခဲ့ပါတယ်လို့8 data အစီရင်ခံစာကဆိုပါတယ်ခင်ဗျာပို့ထူးနဲ့မနက်ဖြန်ထိတ်တန့်ရောက်သတင်းတွေကိုဥတည်မောင်းတန်းကျင်းညာခဲ့တာပါရှင် VOA အမေရိကန်အသံကနေဒီကနေ့ပို့ထူးနဲ့မနက်ခင်အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30နဲ့49နဲ့ပထမအနိုင်ဘက်မှာလိုင်းလမီတာ190အပြင် VOA ရဲ့ Facebook နဲ့ YouTube တို့မှာလည်းတပြိုင်တည်းထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ကြည့်ရှုနားဆင်ကြရအောင်ပါ 2005ခုနှစ်ကဂါဇာကမ်းမြောင်ဒေသကနေအစ္စရေးတွေကသူတို့ဘာသာသူတို့ပြန်လည်ထွက်ခွာခဲ့တဲ့အချိန်မတိုင်ခင်အထိဂါဇာမှာနေခဲ့ကြတဲ့အစ္စရေးနိုင်ငံသားတွေအခုနောက်တစ်ချိန်ဂါဇာမှာပြန်လည်အခြေချနေတိုင်းပို့ပြင်ဆင်နေကြပါတယ်ဒီလိုပြန်နေဖို့အစ္စရေးအစိုးရကအားမပေးပေမဲ့လို့လက်ရှိအစ္စရေးဟာမတ်စစ်ပွဲကသူတို့တစ်ချိန်ကစွန့်ခွာခဲ့တဲ့နေရာတွေမှာပြန်လည်အခြေချနေတိုင်းမို့အတွက်အခွင့်အလမ်းတစ်ခုအဖြစ်အစ္စရေးအများပြားကအမြင်ကြပါတယ်။ဂျေရုဆလင်မြို့ကနေယန်ဘတ်ရှက်ပြပေါ်တဲ့တဲ့ရင်ကိုတော့မခင်ဖြူရဲကတင်ပြထားပါတယ်ရှင်
။ဂါဇာမှာရှိတဲ့တပ်ဖွဲ့တွေအခြေချနေတိုင်းမို့တိစောက်ထားတဲ့အင်အားတွေကိုအစ္စရေးဘက်ကစွန့်ခွာခဲ့တဲ့2005ခုနှစ်မတိုင်ခင်အထိအဲ့ဒီမှာနေခဲ့ကြတဲ့အစ္စရေးကဂါဇာကိုသူတို့ရဲ့အိမ်လို့ခေါ်ခဲ့ကြတာပါ။လက်ရှိအစ္စရေးဟာမတ်စစ်ပွဲဖြစ်တဲ့အခါသူတို့အိမ်ကိုပြန်နိုင်မယ်ဆိုတဲ့မျှော်လင့်ချက်တွေလည်းအခုခါမှာပြန်ပြီးမြင့်တက်လာပါတယ်။အစ္စရေးဆိုရကတော့ဒီလိုပြန်ဖို့ဖြစ်နိုင်တဲ့သဘောမပြသေးပါဘူး
။ So you know like today I'm thinking well you know it's still empty I looked at the map now
ဒီနေ့ကျွန်မတွေးနေတာကအခု Google မြေပုံမှာကြည့်လိုက်ရင်အဲ့ဒီမှာနေရာလွတ်တည်ရှိနေတယ်ဆိုတော့ဒီနေရာမှာကောင်းမွန်တဲ့မြို့ကြီးတစ်ခုဒီမှာလာနေကျင်ကြတဲ့ Sheyo Orthodox Jew တွေအတွက်မြို့ကြီးတစ်ခုဖန်တီးတင်တာကိုပါ
အနိတာထက်ကကတော့နယူးယောက်မှာမွေးပြီး1960ပြည့်လွန်ကာလမှာအစ္စရေးကိုလာခဲ့တဲ့သူပါ။အဲ့နောက်ဂါဇာကဂျူးအိမ်ယာတွေမှာအနှစ်30လောက်နေခဲ့ဘူးသူဖြစ်ပါတယ်။1990ပြည့်လွန်ကာလကဂါဇာမှာစိုက်ပျိုးလုပ်ငန်းတွေစတင်မှုအတွက်အခြေချနေထိုင်လူသူတစုကိုအစ္စရေးဆိုရကခေါ်ဆောင်လာခဲ့တဲ့အချိန်မှာသူလည်းပါခဲ့ပါတယ်။ဂျူးဘာသာဂိုင်းဆိုင်သူတွေဦးဆောင်ပြီးအခြေချနေထိုင်သူစုစုပေါင်းအယောက်20လောက်ရှိခဲ့ပါတယ်။ဂါဇာမှာနေခဲ့မှုတဲ့နောက်တစ်ယောက်ကတော့ Honor Friedman ပါ။သူကတော့အိမ်အောင်ကြပြီး1982ခုနှစ်မှာဂါဇာမှာအခြေချခဲ့ပါတယ်။အဲ့ဒီအချိန်ကအစ်ချင်းနဲ့ငင်းချေးရေးသဘောတူညီမှုရပြီးနောက်ပိုင်းအစ္စရေးကျူးတွေအများပြားဆိုင်တန်းကျွန်းဆွယ်ကနေထွက်ခွာနေတဲ့အချိန်ဖြစ်ပါတယ်
။ Shel Idilia, Shel Roga. Anashim ayu baim levaker otanu va yomrim wow, ze kmo kfar nofesh.
ဒီနေရာဟာ1982ကနေ95ခုနှစ်အထိအချမ်းသာယာလာပါတဲ့နေရာတစ်ခုဖြစ်ခဲ့ပါတယ်။လာပါတဲ့ပင်လယ်ရှုခင်းနဲ့အင်မတန်နေချင်းစရာကောင်းပြီးတော့လူတွေအများအပြားလာလေကြတဲ့နေရာတစ်ခုပ
ါ။ဒါပေမဲ့လည်း1990ပြည့်လွန်ကာလအလယ်လောက်မှာတော့အပြောင်းလဲတွေစပြီးကြုံလာပါတယ်။အကြမ်းဖက်မှုတွေပုံမှန်ဖြစ်လာပါတယ်။ပါလက်စတိုင်းရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့အစ္စရေးရဲ့ဆုံးဖြတ်ချက်ဟာသူတို့ရဲ့ဘဝတွေကိုပြောင်းလဲသွားစေတဲ့မှားယွင်းမှုတစ်ခုလို့ဂါဇာမှာချင်းချနေတဲ့သူအများအပြားကပြောဆိုခဲ့ကြပါတယ်
။ Terrible thing it was Oslo.Oslo process or Oslo agreement
ဆူဆူကတော့ Oslo ငင်းချမ်းရေးလုပ်ငန်းစဉ်ပါဂါဇာနဲ့ Jericho မြို့တွေသာပထမလို့ဆိုတဲ့1993 94နဲ့95ခုနှစ်တွေက Oslo ငင်းချမ်းရေးလုပ်ငန်းစဉ်ဖြစ်ပါတယ်လို့ Debbie Rusan ကပြောသွားတာပါသူကတော့2005ခုနှစ်အထိဂါဇာမှာနေခဲ့ကြတဲ့ဂျူးတပေါင်းနှိပါးရဲ့ပြောရေးဆိုခွင့်ရှိသူပါသူတို့အားလုံးဒီဘက်ဟာအခုချိန်ထိဂါဇာကထွက်ခွာခဲ့တဲ့အစ္စရေးဆိုရရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ကြသလိုစစ်နာပြပွဲတွေလည်းအဲ့ဒီအချိန်ကနေရာအနှံ့ဖြစ်ခဲ့တာပ
ါ We evacuated from home from Gaza Street
ဂါဇာကမ်းမြောင်မှာရှိတဲ့နေအိမ်တွေကနေကျမတို့ပြောင်းရွှေ့ခဲ့ရတယ်ရက်ကွက်22ခုလူ1000လောက်ဖိအားပေးပြောင်းရွှေ့ခံခဲ့ရတာပါလို့ Debbie Rusan ပြောသွားတာပါOnor Friedman ကတော့ဂါဇာကနေအနောက်ဘက်ကန် West Bank မြို့ Mivo Horon အင်အားတက်ကိုပြောင်းရွှေ့ခဲ့ပါတယ်။တချို့သူတို့ဂါဇာမှာနေခဲ့တဲ့နေရာတွေကနာမည်တွေကိုလည်းနေရာတက်မှာလမ်းနာမည်တွေအဖြစ်ပေးခဲ့ကြပါတယ်။တချို့ကသူတို့သိမ်းယူနေထိုင်ခဲ့တဲ့မြို့တွေဟာဖျားသခင်ကဂျူးတွေကိုပေးထားတဲ့နေရာလို့သူတို့ကယုံကြည်ကြတာပါ
။ Shiza Arit Chelano, Shiza Bay Chelano, Vegam Beaza Shigarim Aravim
ဒီမြေဟာကျမတို့မြေကျမတို့ရဲ့အိမ်ဖြစ်တယ်ဆိုတာကိုအာရဗျနားလည်လက်ခံဖို့အသင့်ဖြစ်မယ်။အိမ်နေချင်းကောင်းတွေလို့ပြုမူကြမယ်ဆိုရင်တော့ကျမတို့အစုတကွအနေသွားနိုင်ပါတယ်။ဘသူပိုင်မြေလဲဆိုတာသူတို့နားလည်ရပါမယ်
။ Israel တပ်ဖွဲ့တွေဘက်ကဒီနေမျိုးကိုပြန်လဲထိန်းချုပ်နိုင်တာနဲ့သူပြန်သွားဖို့အသင့်ပါပဲလို့လဲ Friedman ကပြောပါတယ်။သူ့အိမ်ထဲမှာလဲဂါဇာနဲ့ပတ်သက်တဲ့အမတ်တရားပုံတွေပြည်နေပါတယ်။ဂါဇာကထွက်ခွာခြင်းယူလာတဲ့တန်လွင်ပင်တပင်ကိုလဲသူပြန်ဆိုင်ထားပါသေးတယ်။ဖစ်မန်တို့ပဲဂါဇာကအမတ်တရားတွေကိုတင်းချသူနောက်တူကတော့အနီချထက်ကပါသူကတော့ဂါဇာကပြန်လာသူတွေနေတဲ့အစ္စရေးလေပိုင်းကကြီးလက်ဒေသတစ်ခုမှာနေထိုင်နေပါတယ်စစ်ပွဲပြင်းရင်ဂါဇာကမ်းမြောင်မှာဘယ်လိုမျိုးသစ်ပြန်ဆောက်မလဲဆိုတာသူတို့ဒေသကလူတွေစီစဉ်နေကြပြီလို့သူကပြောပါတယ်
We're starting to work with we've been speaking to city planners And we've been speaking to people that
Jamaru Salon Nibabi, Mute Siman Gain Yiswetrine, Saka Piosu Gedalu, Nibon Hone, and Agam, Nibon de Etrepa Pare, Niarigo Quisin Sissin Nidurine Baska Piopi Babi.
The Chinga through your Ainu Kogetare, Gazago, Fritman, Rusan, Chagane, through Luri, Piele, Chichani, and Great Pumedo, is we Suyagaram Piosu de Babu. Hamas ne sipwe pide ka Gaza ma phapit lam le sura ko Israel ga ma pyo de ba bu. Let shi Israel Hamas sipwe ga ro set let pyin chan ni se phit pi yat tan me ala la le ma myin ya de ba bu shin.
Akhu ro Myanmar naingan san ya tadin saw ma refe sa ya ama. Myanmar naingan ma sit tak ga ana thain mi de naw pai a phan si a thain thain khan ha de a tet ma pye de kle nge a mya a pya shin ni pi ro ta chou ha thong dan nit shi cha ma khan ya nai ne a chan phe u bre ro ne taya swet so phan si thain thain khan na ba de phan si thong cha khan ha de di kle ri ha so wa de kle khwin ye chou paw khan ya de lo naingan ye a chin da mya kun ni saung shao ye a tin app ga pyo ba de di a chang tadin pe po che ko ro ma tain ngi thai pyo pya tha ba de
စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဆန္ဒပြကြတဲ့လူငယ်တွေကိုစစ်တပ်ကအကြမ်းဖက်ဖမ်းဆီးခဲ့တယ်လို့နောက်ပိုင်းမှာဘုံပေါက်ကွဲမှုတွေလက်နက်မှုတွေနဲ့ပါဆက်ဆက်ပြီးအဖမ်းဆီးတွေစစ်တပ်ရှိလာပါတယ်ဒီလိုဖမ်းဆီးမှုတွေတဲ့အသက်မပြည့်သေးတဲ့ကလေးတွေလည်းပါပါတယ်အချင်းချခံရသူတွေကိုမကြသေးခင်ကစစ်ကောင်စီဘက်ကထောင်ဝင်စာလူတွေအခွင့်ခွင့်ပြုလိုက်တာမို့ဖမ်းခံရတဲ့အသက် ရဘူးလို့ကလေးတင်ငယ်အရေးလှုပ်ရှားသူအချင်းထောင်တဲ့နီးစပ်သူတို့က VOA ကိုပြောပါတယ်
ဒီလိုတော့လွတ်လွတ်လပ်လပ်တော့မရှိဘူးเนาะဟိုဟာအဲဆရာတယောက်ကနားထောင်နေတာမျိုးလို့အဲနောက်ပြီးတော့အဲ့လိုမျိုးပေါ့เนาะကျွန်တော်တို့ရဲ့ data အချက်လက်တွေအကုန်လုံးပေးရတာမျိုးလို့အဲဒါမျိုးတွေတော့ရှိရရှိနေတွေတော့ပေးတွေ့တယ်ဟိုဟာမိဘတွေကတော့ကျွန်တော်တို့ဟိုဟာတင်းလာနေပြီးတော့တောက်ကြတယ်ပေါ့เนาะအဲ့လိုမျိုးတော့ရှိတယ်ပေါ့နောက်အခုဒီသလောထဲမှာတော့ဟာနည်းနည်းလေးကလေးတွေကတော့ပြောတာတော့ဒီပုံစံတွင်းရတယ်ပေါ့เนาะပုံစံဆိုတာပုံစံပေးတယ်ပေါ့เนาะသူတို့ဟိုဟာတက်ပုံစံမျိုးပေါ့ပြီးပြီးချိန်ခါတိုင်းလာလို့မလဲဆိုထားလိုက်နာတော့ရှိတယ်။အာနောက်ပြီးတော့ဟိုဘောနတစ်ဆောင်ကတစ်ယောက်ကအပြစ်လို့လို့ရှိရင်တစ်ဆောင်လုံးရိုက်တာမျိုးပေါ့နော်။အဲ့ဒါမျိုးကြီးရှိတယ်ပြီးတော့ကျွန်တော်ခေးတွေကတော့ပြောရတာ။ဒီနိုင်ငံရေးမှုနဲ့ဆိုလို့ရှိရင်အာ2000 2500လောက်တော့ရှိမယ်ဒါနဲ့ရန်ကုန်နယ်နိမိတ်တစ်ခုလေးပေါ့နော်
။မြန်မာနိုင်ငံကလေးတင်ငယ်ဥပဒေအရအသက်18နှစ်အရွယ်ကိုအသက်မပြည့်သေးတဲ့ကလေးအဖြစ်သတ်မှတ်ပါတယ်။အခုဖန်ခံထားတဲ့ကလေးအများစုဟာဥပဒေပါကလေးတငယ်အခွင့်အရေးကိုခံစားခွင့်မရတဲ့အပြင်ကြီးလေးတဲ့ပြစ်မှုတွေနဲ့ပါရင်ဆိုင်နေရတာတွေရှိနေတယ်လို့လည်းပြောပါတယ်။သူတို့တွေကိုရန်ကုန်မန္တလေးတိုင်းတွေမှာဆိုတိုင်းတွင်းမှာရှိတဲ့လူငယ်လေးချင်းရေးစခန်းကျောင်းတွေမှာထိမ့်သိမ့်ထားပေမဲ့တခြားဒေသတွေမှာတော့တီးခြားခွဲထိမ့်သိမ့်တာမျိုးရှာပြီးရဲချုပ်ခန်းတွေမှာထိမ့်သိမ့်တာဖြစ်ပါတယ်။ဆီယနာရှင်ဆန့်ကျင်ရေလှုပ်ရှားသူတွေကိုဖမ်းဆီးနိုင်ဖို့သူတို့နဲ့ဆက်နွယ်တဲ့ကလေးငယ်တွေနဲ့တက်ကြီးရွယ်ဦးတွေကိုတရားခံသဘောဖမ်းဆီးထားတာတွေလည်းရှိပါတယ်။အဖမ်းခံရတဲ့အသက်မပြည့်သေးတဲ့ကလေးငယ်အများစုဟာရန်ကုန်မန္တလေးကဖြစ်ပြီးပဲခူးပြည်စတဲ့မြို့တွေမှာလည်းဖမ်းခံရတာတွေရှိပါတယ်။လက်ရှိလူငယ်လေးချင်ရေစခန်းချောင်းတွေမှာထိမ့်သိမ့်ခံထားတဲ့ကလေးတွေဟာညှဉ်းပန်းနှိပ်စက်ခံရတာမျိုးတွေအပြင်စိတ်ပိုက်ဆံရာပြဿနာလေးတွေကြုံနေရတာတွေလည်းရှိကြောင်းအချင်းထောင်နဲ့နီးစပ်သူကပြောပါတယ
်။အဓိကတော့တရားစီရင်ရေးပေါ့။တရားစီရင်ရေးမှာပြောရရင်တော့ဒီအချို့တိရဲတွေပေါ့နော်ရဲတွေကဟိုဟာဒီကလေးတငယ်ဥပဒေနဲ့ပတ်သက်ပြီးတော့ဟိုစိတ်ပြီးတော့နားမလဲတာပဲလားမျက်ခွေပြူတာပဲလားတော့မသိဘူးပေါ့နော်ကလေးတွေရုံးထုတ်ထွက်တဲ့အချိန်မှာလက်ထိတ်ကပ်ပြီးတော့ထွက်လာအမျိုးပေါ့တရားရုံးပုံစံမျိုးမဟုတ်ဘဲနဲ့စစ်ပြရမယ်ဆိုတဲ့ဟာမျိုးရှိရဲ့ကလေးတငယ်ဥပဒေမှာဒါပေမဲ့ရဲကလက်ထိတ်ဖြတ်လာတဲ့အာနောက်တစ်ခုကအခုလက်တော်ထဲမှာကတချို့တရားရုံးတွေပေါ့ကျွန်တော်တို့ဒီအင်းစိန်မျိုးနဲ့တရားရုံးလိုဟာမျိုးဆိုလို့ရှိရင်လည်းအခုလုံလုံရေးကတော်တော်လေးကိုကျင်းပြထားရတာစစ်ခံရမယ်သူပဲအလွဲရင်ကျန်တဲ့လူသေးမဝင်ဒီကလေးတွေရုံးလုံးထွက်လာတဲ့အချိန်မှာသမင်းမစားရတာလို့အဲ့ဒါမျိုးလေးရှိတာပေါ့နော်နောက်ဒီသူတို့အတွက်တပတ်စာပစီပေးဖို့အတွက်စီရင်လာတာတွေကမပေးကြလိုက်ရတာလို့အဲ့ဒါမျိုးတွေတော့ရှိနေတယ်အခုလက်တော်ထဲတော့
အသက်မပြည့်သေးတဲ့ကလေးတွေကိုတရားခံနေတဲ့ဖမ်းဆီးနေမှုတွေကစစ်ခေါင်စီအနေနဲ့ကလေးတငယ်အခွင့်အရေးကိုချိုးဖောက်နေတာဖြစ်သလိုနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေ International Humanitarian Law ကိုပါချိုးဖောက်နေတာဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကထောက်ပြကြပါတယ်။အသက်မပြည့်ဘဲဖမ်းခံရတဲ့ကလေးတွေအများစုဟာ အမှုရေဆိုင်နေရာချိန်မှာတက်ဆိုင်ရာအချုပ်စခန်းတွေမှာနေထိုင်ကြရပါတယ်အဲ့ဒီလိုနေထိုင်ကြရတာမှာတီးသန့်ခွဲထားတာမရှိတာမို့တခြားအကျဉ်းသားတွေရဲ့အနိုင်ကျင့်တာတွေအများစုခံကြရတယ်လို့အမှုပြီးစီလို့လူငယ်ထိန်းသိမ်းရေးစခန်းတွေရောက်ရင်လည်းအခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့ရတာမို့ကလေးတွေနဲ့ပတ်သက်ပြီးစိတ်မအေးစရာအခြေအနေဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကတာဝန်ရှိသူတို့ကအခုလိုပြောပါတယ
်မပြည့်သေးတဲ့ဒီကလေးတွေဆိုလို့ရှိရင်ဖမ်းမိထားပြီဆိုရင်ဟိုဒီအသက်ပြည့်နေတာအကျဉ်းသားတွေနဲ့အတူတူရောထားလို့မရအောင်အဲ့ဒါအဲ့လိုမျိုးအတူတူရောထားလို့ရှိရင်မလိုလားတဲ့ပြဿနာတွေဖြစ်လာဒါကိုကြိုတင်ထားတဲ့အနေနဲ့ဥပဒေအရကတ်တတ်ထားပေမဲ့လက်ရှိအချိန်မှာတော့ဒီလိုတခြားသောအသက်ပြည့်နေတာတန်ငယ်အကျဉ်းသားတွေနဲ့အတူတူရောထားတာမျိုးတွေရှိရဲအဲ့တော့ဒီကလေးတွေကအလိုလိုနေတဲ့ဒီရာဇဝတ်အကျဉ်းသားတွေကနေပြီးတော့မတရားညှဉ်းပန်းနေတဲ့ကိစ္စမျိုးတွေမတရားအနိုင်ကျင့်တဲ့ကိစ္စတွေဒါတွေကကြုံရမှာဖြစ်တယ်ပြီးရခါကျတော့လူငယ်ထိန်းသိမ်းစခန်းတွေမှာဆိုလို့ရှိရင်လေဟိုလူရည်တို့တရားအရန်ပြားတယ်သူတို့ထားနိုင်တဲ့အရေးအတွက်ချက်ပို့ပြီးတော့များပြားလာတဲ့အခါမှာငကူရှိပြီးသားသူတွေအသက်အရွယ်ကြီးရခန္ဓာကိုယ်ရပဲရှိပြီးအသက်အရွယ်ရပဲရှိပြီးလူတို့ကြီးနိုင်ငင်းငင်းလုပ်တဲ့ကိစ္စတွေကတောက်လျှောက်ကျွန်တော်တို့ကြားသိနေရတယ်ဗောနော်ဒါတွေကရှိနေတယ
်ကုလသမဂ္ဂကလေးငယ်အခွင့်အရေးကော်မတီရဲ့ဇူလိုင်လအတွင်းထုတ်ပြန်ချက်အရဆိုရင်တော့စစ်တပ်ကအာဏာသိမ်းပြီးနောက်လူ ጆ ရစ်တပ်တွေရဲ့လက်ချက်နဲ့အသက်မပြည့်တဲ့ကလေးအယောက်တထောင်နီးပါးတည်ဆုံခဲ့ရပြီးထောင်နဲ့ချီအဖမ်းဆီးခံထားရတယ်လို့သတင်းထုတ်ပြန်ပါတယ်။အဖမ်းခံရတဲ့ကလေးငယ်တွေနဲ့ပတ်သက်လို့အခြေအနေမှန်ကိုသိရဖို့လူငယ်သင်တန်းချောင်းတွေနဲ့ပြည်ရေးဝန်ကြီးဌာနကိုအချင်းချင်းဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ပြန်လည်တုံ့ပြန်ဖြေဆိုတာမျိုးမရှိခဲ့ပါဘူး
။ခုတစ်ခါတော့ထိုင်းမြန်မာနယ်စပ်အခြေအနေဖက်ကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်နေချဆောင်တပ်တွေထိန်းချုပ်ထားတဲ့မြဝတီမြို့ရက်ကရွှေကုတ်ကိုမြို့တင်မှာထိုင်းမြန်မာနယ်စပ်ဖြတ်တန်းသွားလာခွင့်နဲ့ယာယီပိတ်ပင်ထားပါတယ်။ထိုင်းမြန်မာတရုတ်နဲ့နိုင်ငံခြားသားတွေဖြတ်တန်းသွားလာခွင့်ကိုတလပိတ်ပင်လိုက်ကြောင်းကရင်နယ်ခြားဆောင်တပ် BGF ကမြန်မာနဲ့တရုတ်ဘာသာဖြင့်ရေးသားထုတ်ပြန်လိုက်တာပါ။ဒီအကြောင်း VOA သတင်းထောက်မိုင်းအေးမှသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ရဲ့တဖက်ကမ်းမှာရှိတဲ့ရွှေကုတ်ကိုစီးပွားရေးဇုန်နယ်မြေအတွင်းထိုင်းတရုတ်နဲ့နိုင်ငံသားသားများဖြတ်တန်းသွားလာခွင့်ကိုနိုဝင်ဘာလ3ရက်နေ့ကနေဒီဇင်ဘာလ3ရက်နေ့အထိတလယာယီပိတ်လိုက်တဲ့အကြောင်း BG ရဲ့နယ်ခြားဆောင်တပ်တော်ဝန်ကစောပဟရဲ့လက်မှတ်နဲ့ထုတ်ပြန်လိုက်တာပါအခုလိုမျိုးတရားမဝင်ဂိတ်တွေကိုနယ်ခြားဆောင်တပ်ကပိတ်လိုက်တဲ့အကြောင်းရင်းနဲ့ပတ်သက်ပြီးထိုင်းအမတ်6ဒေသဘူချုပ်အမွန်ဆက်ကဆန်စီရီကနိုဝင်ဘာလ9ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးအခုလိုပြောသွားပါတယ်
ทั้งฝั่งพม่าฝั่งไทยโดยเฉพาะอำเภอแม่สอดอำเภอแม่ละมาดจังหวัดตากนี่เสียหายมากนะครับถ้าเกิดการปิดด่านนะครับอันนี้ก็สบายใจได้นะครับไม่มีการปิดด่าน
သူပြောသားကတော့သက်ဆိုင်ရာနေကြား BG ရဲ့တာဝန်ရှိသူတွေအနေနဲ့မြန်မာနိုင်ငံဘက်ကရှုပ်ထွေးလာတဲ့လက်နက်ကင်တိုက်ပွဲတွေနဲ့လက်တလောတရုတ်နိုင်ငံသားတွေရဲ့ဒုစရိုက်မှုကင်းတွေများပြားလာနေတာကိုထိန်းချုပ်ဖို့အတွက်ဖြစ်ပါတယ်နေဇတ်တရားမဝင်လမ်းကြောင်းမောင်ခိုလမ်းကြောင်းကနေဝင်ရောက်လာတာကိုကန့်သက်စီစစ်ဖို့ပိတ်လိုက်တာဖြစ်ပါတယ်။ချစ်ကြည်တရားပြစ်တဲ့အမှတ်နှစ်ကတော့တရားဝင်ဖြတ်ကျော်နိုင်ပါတယ်ဆိုပြီးရဲချုပ်ကနိုဝင်ဘာလ9ရက်နေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ပြောဆိုသွားပါတယ်။သူပြောသွားတဲ့အထက်မှာတကယ်လို့နေကြားဂိတ်တွေပိတ်မယ်ဆိုရင်မြန်မာရောထိုင်းမှာဆုံးရှုံးနေတာမှဖြစ်ပါတယ်။အထူးသဖြင့်မဲဆောက်နဲ့မဲလမကုန်သွယ်ရေးတွေထိခိုက်သွားမှဖြစ်ပါတယ်။တရားဝင်လမ်းကြောင်းတွေကတော့ပုံမှန်ဖွင့်လှစ်ထားပါတယ်။ပုံမှန်သွားလာလို့ရပါတယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်။ကရင်ပြည်နယ်မြဝတီမြို့ကရွှေခုတ်ကိုမြို့စစ်မှာနိုင်ငံပေါင်း30ကျော်ကနိုင်ငံခြားသားတွေလူကုန်ကူးခံရတာဒီအတင်းကျပ်စေခိုင်းခံရတာဒီရာဇဝတ်မှုလုပ်ငန်းတွေလုပ်နေတဲ့အတွက်ဖိအားပေးတဲ့အနေနဲ့ထိုင်းဘက်ကတော့ကြီးဖြတ်တောက်တာအင်တာနက်ဖြတ်တောက်တာတွေကိုဂျွန်လာထဲမှာပြုလုပ်ခဲ့တာပါ။ဒီနောက်ထိုင်းဘက်ကနေအင်တာနက်လိုင်းတွေဆက်သွယ်ရေးစလောင်းတွေနဲ့မြန်မာဘက်ကလောင်းကစားလုပ်ငန်းတွေရာဇဝတ်မှုလုပ်ငန်းတွေကိုအကူအညီပေးနေတဲ့ထိုင်းနိုင်ငံသားတွေနဲ့မြန်မာအပါအဝင်နိုင်ငံသားတွေကိုလည်းဖမ်းဆီးတာတွေရှိခဲ့ပါတယ်။အဲ့ဒီဒေသတဝိုက်ထိုင်းဘက်ချမ်းမှာလည်းအဖမ်းဆီးတွေဇက်တိုက်ပြုလုပ်နေပါတယ်။ရွှေကုတ်ကိုမြို့စစ်ကိုသွားတဲ့နိုင်ငံသားတွေကိုပြန်လာတဲ့နိုင်ငံသားတွေကိုပါထိုင်းဘက်ကမကြာခဏဖမ်းဆီးတာတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့မေလနဲ့ဇွန်လအတွင်းမှာပဲအဲ့ဒီရွှေကုတ်ကိုဒေသဘက်မှာရောင်းစားခံခဲ့ရတဲ့အင်ဒိုနီးရှားနိုင်ငံသားတွေကိုလည်းမဲဆောက်ဘန်ကောက်ကနေတဆင့်နေရပြန်ပို့တာတွေလည်းလုပ်ခဲ့ပါတယ်ရှင်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabamis ဖြစ်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံကတာလီဘန်တွေဟာဂါဇာစစ်ပွဲနဲ့မသက်ဆိုင်တဲ့ဗီဒီယိုနဲ့သတင်းအမှားပေးရုံကသူတို့ကဟာမတ်စ်ဘက်ကတိုက်ပေးမယ်ဆိုတာမျိုးပါမဟုတ်တဲ့သတင်းစကားကို X လူမှုကွန်ရက်မှာဖြန့်ဝေပါတယ်။အချက်လက်အခြေခံပြီးတော့အမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားပါတယ်ရှင
်။အမည်မဖော်တဲ့ X လူမှုကွန်ရက်စာမျက်နှာမှာဂါဇာစစ်ပွဲစပြီးအောက်တိုဘာ17မှာတင်ထားတဲ့ဗီဒီယိုမှာတော့ဖုန်နဲ့ပေးချန်နေတဲ့ကလေးအမားတွေတေးသွားလို့မူနေတာတွေ့ရပါတယ်။အဲ့ဒီအချိန်မှာဒီဗီဒီယိုကိုလူသန်းဝယ်ကြည့်ထားပြီးတော့လူ3000ကျော်စာသွားရေးထားကြပါတယ်။ဒီဗီဒီယိုကိုလူပိုကြည့်အောင်တာလီဘန်တွေကလည်းအမားတွေအတွက်ပူဆွေးနေတဲ့ hashtag ဂါဇာကကလေးလေးအစ္စရေးစစ်သားလားဇီယွန်ယူကန်ဆွေးသူတွေအတွက်ဝါဒဖြန့်ပေးတဲ့အနောက်နိုင်ငံကသတင်းတော်လားဆိုတာအခွဲနိုင်တော့ပါဘူး။တယောက်ကတန်းတန်းနဲ့လူတွေတက်တယ်။နောက်တစ်ယောက်ကကလောင်နဲ့လူတက်တယ်။ hashtag free gaza hashtag free palestine လို့ရေးထားပါတယ်။ဒါအမားကြီးပါစီးရီးယားကကလေးလေး2014အလက်ပိုမျိုးဘုံကျဲခံရပြီးမိုးနေတာကိုဒီဗီဒီယိုမှာရိုက်ထားတာဖြစ်ပါတယ်။ X လူမှုကွန်ရက်မှာတော့ဒီဗီဒီယိုတင်တော့ဒီနာမည်မဖော်ပြတဲ့အစာမျက်နှာကငကိုနာမည် The Taliban Public Relations Department Taliban ပြန်ကြားရေးဌာနဆိုတဲ့နာမည်ကနေပြီးတော့ hashtag free palestine palestine လို့မျှော်ရည်လို့နာမည်ပြောင်းထားပြီးတော့သူ့စာမျက်နှာရင်းမြစ်နာမည်က Taliban PRD Taliban ပြန်ကြားရေးအတူကောက်ပဲရှိနေပါသေးတယ်။စစ်ပွဲစပြီးနောက်တည့်ရဲ့အောက်တိုဘာ10မှာတော့အစ္စရေးကိုတိုက်ခိုက်ရေးအတွက်တာလီဘန်တပ်တွေဟာမတ်စ်နဲ့ပူးပေါင်းမှဖြစ်ကြောင်းဂျော်ဒန်၊အီရန်နဲ့အီရတ်နိုင်ငံခေါင်းဆောင်တွေကိုအကြောင်းကြားထားပြီးဆိုတဲ့သတင်းမှကိုလည်းသူ့ရဲ့စာမျက်နှာမှာဖော်ပြခဲ့ပါတယ်
။မတိကျမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါတော်သားရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ပုံထိုးနဲ့မနက်ခင်းထုတ်လွှင့်ချက်တွေကို American ပြည်တော်စုမြို့တော် Washington ကနေတိုက်ရိုက်နားဆင်နေရတာပါ။အခုဆက်ပြီးတော့ကြီးစုကြရမယ့်အစီအစဉ်တွေထဲမှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့မြေကြီးဩဇာ၊ Ukraine မြန်မာလွှတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်နဲ့အတူ American နိုင်ငံရေးဆိုင်ရာသတင်းဆောင်မအပြင်ကမ္ဘာတစ်လောက်ခီးသွားအစီအစဉ်တို့ကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့မြေကြီးဩဇာအစီအစဉ်နဲ့ဆက်ရအောင်ပါ။မြန်မာနိုင်ငံရဲ့အထက်လူရန်စာမြန်မာနိုင်ငံရဲ့အထက်လူရန်စာနေရဖြစ်ကြတဲ့အလုတ်သမားနဲ့တောင်သူလယ်သမားတို့ဟာစစ်အစိုးရခေတ်ဆက်ဆက်ဖိနှိပ်ခံကြရတာချင်းတူညီကြပေမဲ့အလုတ်သမားလူရန်စာအတွေ့လူမှုဖူလုံရေးစနစ်ကတော့အခုထိတည်ရှိနေပါသေးတယ်။ဒါပေမဲ့လည်းတောင်သူလယ်သမားတွေအတွက်ကတော့အဲ့ဒီလူမှုဖူလုံရေးစနစ်တွေကဘယ်ခေတ်ဘယ်အခါကမှမရှိခဲ့ဘူးပါဘူး။ဒီလိုအခြေအနေတွေကိုလေ့လာထားတဲ့ကိုခင်မောင်စွမဲကမြကြီးဩဇာအစီအစဉ်ကနေအခုလိုတင်ဆက်ထားပါတယ်။
ရင်ရ1962မတ်လ2ရက်ပထမဦးဆုံးအချိန်စစ်အာဏာသိမ်းခဲ့တဲ့ဗိုလ်ချုပ်ကြီးနေဝင်တော်လှန်ရေးကောင်စီအစိုးရကတောင်သူလယ်သမားနဲ့အလုပ်သမားကိုအဓိကထားအခြေခံတဲ့အကြောင်းကြေညာခဲ့ပါတယ်။အဲ1984မြန်မာဆိုရှယ်လစ်လမ်းစဉ်မဆလာတပါတီရဲ့အခြေခံဥပဒေအရအလံကိုတော်မှဇဗနန်နဲ့ဆက်သွားကိုပုံဖော်ထားပါတယ်။ဒါဟာတောင်သူလယ်သမားနဲ့အလုပ်သမားကိုကိုစားပြုတဲ့တင်္ကြန်ဖြစ်တယ်လို့အဓိပ္ပာယ်ဖွင့်ထားပါတယ်။အဲ့ဒီအချိန်ကစပြီးတောင်သူလယ်သမားတွေဟာအရင်ကမရှိခဲ့ဘူးတဲ့မဆိုင်မနေရစီမံကိန်းတည်နှံကိုပဲစိုက်ပျိုးရတာ ထွက်ရှိလာတဲ့သီးနှံကိုတာဝန်ကျေးလို့အမည်တပ်ပြီးအတင်းအကျပ်ဈေးနှိမ်ဝယ်ယူတာတွေခံကြရပါတယ်။ဒါပေမဲ့လည်းတောင်သူလယ်သမားတွေအတွက်ကျန်းမာရေးပညာရေးစတာတွေမှာတော့ဘာတစ်ခုမှခံစား권မရကြပါဘူး။အလားတူအလို့သမားတွေအပိုင်းမှာလည်းအဲ့ဒီအချိန်စစ်အာဏာရှင်တစ်ဖြစ်လဲမြမဆိုရှယ်လစ်လမ်းစဉ်တပါတီရဲ့အလို့ကြအလို့သမားအစီယုံအောင်မှာပဲသတ်မှတ်ထားတဲ့လောကနဲ့ကြိုက်ကြိုက်မကြိုက်ကြိုက်အလို့လို့ကြရပါတယ်။ဒါပေမဲ့လည်းအလို့သမားတွေအတွက်လုံလောက်မှုမရှိနေပါပေမဲ့လူမှုဖူလုံရေးအထောက်အပံ့လူမှုဖူလုံရေးကျန်းမာရေးစေပေကံစတဲ့စနစ်တွေကတော့ရှိနေသေးပါတယ်။ဒါအပြင်အလို့သမားတချို့ကိုအလို့သမားဝန်ကြီးဌာနလက်အောက်ခံအလို့သမားအစီယုံအစီအစဉ်နဲ့နိုင်ငံတကာစက်ရုံအလို့ယုံတွေကိုလေ့လာတဲ့အစီအစဉ်ကိုလည်းစီမံပေးခဲ့တာရှိပါတယ်။ဒါပေမဲ့လည်းတောင်သူလယ်သမားတွေအတွက်မှာတော့နိုင်ငံတကာစိုက်ပျိုးရေးကိုတွားရောက်လေ့လာခွင့်တွေဒီကနေ့အထိမရရှိကြပါဘူး။သို့သောစံစဘာလုပ်ငန်းရှင်များအသင်းနဲ့စိုက်ပျိုးရေးမွေးမြူရေးဌာနကအရာရှိတွေကိုတော့လေ့လာရေးသင်တန်းစတာတွေဆီလွတ်ပေမဲ့တောင်သူလယ်သမားစစ်စစ်တွေပါဝင်တာမရှိပဲအမေရိကန်တွေလောက်ပဲပါဝင်တာရှိပါတယ်။ဒီလိုတောင်သူလယ်သမားနဲ့အလို့သမားတို့အကြားမတူညီတဲ့အခြေအနေတွေကိုနဝတနာအဖစစ်အစိုးရအဆက်ဆက်နဲ့အခုစစ်ကောင်စီလက်ထက်တိုင်အောင်မပြောင်းမလဲရှိနေကြပါတယ်။ဒါပေမဲ့လည်းစစ်အာဏာရှင်ကနေအယက်သားအစိုးရကိုပြောင်းလဲသွားတယ်လို့ဆိုတဲ့သမရဦးသိန်းစိန်အစိုးရခင်မာတော့အလို့သမားတွေအတွက်ဖြည့်ရှင်းရေးရန်ညားတရရှိလာပြီမဲ့တောင်သူလယ်သမားတွေအတွက်ကတော့အဲ့ဒီလိုလုပ်ခွင့်မရကြသေးပါဘူး။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံအလို့သမားများအဖွဲ့ချုပ် FTUB ရဲ့တောင်သူလယ်သမားရေးရာသင်တန်းတွေပို့ချခဲ့သူဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်
။အလို့သမားတွေအနေနဲ့သူစီဝါအတွက်တမကတွေဖွဲ့စည်းနိုင်ခွင့်ရပါတယ်။နောက်တစ်ခါကြာလို့ရှိရင်အလို့သမားတွေပြဿနာပေါ်လာတဲ့အခါကျရင်ညီနိုင်ချန်ကြီးရန်တရားဆိုတာကိုတည်ဆောက်နိုင်နေပါတယ်။ညီနိုင်ချန်ကြီးရန်တရားဆိုတာကအလို့သမားအလို့ရှင်ပြဿနာတွေဖြစ်လာခဲ့ရဆိုလို့ရှိရင်အဲ့ပြဿနာဖြစ်တဲ့စီမှာဆုံးဖြတ်ပြီးဖို့ကုံဖွဲ့ဖွဲ့တဲ့အခါမှာအလို့သမားတွေရဲ့ကိုယ်စားလှယ်တွေပါဝင်ခွင့်ရှိလာပါတယ်။အလို့သမားတမကတွေရဲ့ကိုယ်စားလှယ်တွေပါဝင်ခွင့်ရှိလာပါတယ်။သူကဒီတရားရုံးနေစီမရောက်ခင်မှာဒါစိစက်ဖြန်ကြီးညှိနှိုင်းတဲ့ရန်နေရပါ။အဲ့တော့ဒီလိုဟာမျိုးတွေဖြစ်လာတယ်။နောက်တစ်ခါလူမှုဖူလုံရေးကိစ္စတွေအကျိုးခံစား권တွေဖြစ်လာပါတယ်။လူမှုဖူလုံရေးအကျိုးခံစား권ဆိုတာအလို့သမားစီကနေပြီးတော့လောကလာစားတွေကဘလောက်ယာကန်နှုံးထုတ်ယူတယ်။အဲ့ဒီဟာမှတစ်ခါအစိုးရနဲ့အလို့ရှင်တို့ပူးပေါင်းပြီးဖြည့်ပြီးတော့စေယုံနောက်တစ်ခါနာမကျန်းဖြစ်တဲ့အခါမှာထောက်ပံ့ကြီးစသည်အပြင်အဲ့ဒါတွေကိုရရှိစေပါတယ်။အဲ့တော့ဒီလိုအခွင့်အရေးမျိုးတွေရရှိလာတဲ့ဟာမျိုးကိုပိုပြီးလူများစုဖြစ်တဲ့အလို့သမားလူကြီးရှိနေတဲ့စိုက်ပျိုးရေးကဏ္ဍမှာလည်းဒါမျိုးဟာတွေကိုတဖြည်းဖြည်းချင်းချင်းပြန့်ပြန့်ရရှိလာစေဖို့လိုပါလိမ့်မယ်။ဥပမာဆိုရင်လူမှုဖွယ်လုံရေးခန်းစား권လူမှုဖွယ်လုံရေးစေယုံစေပင်ကန်းတွေမှာစေကူတာ권အဲ့တော့ဒီညမှာပြောစရာရှိလာတာကတော့အလို့သမားကတော့သူလောကလာစာရှိတယ်အလို့ရှင်စီကနေပြီးတော့အလို့ရှင်လည်းရှိတယ်အဲ့တော့သူတို့လောကလာစာတွေကထုတ်ရတာလွယ်တယ်အလို့ရှင်စီကယူရတာလွယ်တယ်စသည်အချင်းငင်းခုံရတာတွေရှိပါတယ်အလို့သမားလယ်သမားမှကြာအဲ့ဒါမျိုးလောရတာခက်တယ်အဲ့တော့လူမှုဘုလိုကြီးပြီးလို့ရှင်တော့ဒါကုသခွင့်ရမှာပေါ့လို့လွယ်လွယ်ပြောကြတာတွေရှိပါတယ်ဒါပေမဲ့ဒါတွေကိုဥပဒေနီလန်းတကြနဲ့စနစ်တကြပေါ့နော်အကာအကွယ်ပေးတာမျိုးတော့မတွေ့ရသေးပါဘူးအဲ့တော့အဲ့လိုမျိုးဟာမျိုးတွေကိုတဖြည်းဖြည်းတိဆောက်ယူနိုင်ဖို့ကျွန်တော်တို့ကတော့တိုက်တွန်းကြပါတယ်။အဲ့တော့အဲ့လိုတိုက်တွန်းအဲ့လိုလုပ်မယ်ဆိုလို့ရှိရင်ဒီလေသမားတွေစိုက်ပျိုးရေးလုပ်သားတွေအတွက်သူတို့နဲ့သက်ဆိုင်တဲ့သူတို့ကိုယ်တိုင်ဖွဲ့စည်းထားတဲ့လွတ်လပ်တဲ့အသင်းဖွဲ့စည်းတွေရှိနေလို့ရှိလို့ရှိရင်ပိုးပြီးတော့အကျိုးရှိအောင်ဆောင်ရွက်နိုင်မယ်လို့ကျွန်တော်ပြောချင်တာဖြစ်ပါတယ်။
တောင်သူလယ်သမားတွေအနေနဲ့ကျေးလက်ဒေသတွေမှာနေရာပြောင်းလဲနေတယ်လို့အသိအမြင်မှာလည်းအားနည်းနေပါတယ်။ဒါအပြင်အလို့သမားတွေလိုစုစည်းမှုအပိုင်းမှာလည်းတဘာဝအရာကိုအားနည်းနေပါတယ်။အဲဒီလိုအခြေအနေကြောင့်လွတ်လပ်တဲ့တောင်သူလယ်သမားအသင်းဖွဲ့တွေလိုအပ်ပြီးတောင်သူလယ်သမားတွေရဲ့စန္ဒကိုကိုးစားပြုဖို့လည်းလိုအပ်ပါတယ်။ဒါပေမဲ့လည်းတောင်သူလယ်သမားတွေကိုအမိခံအသုံးချတဲ့အသင်းဖွဲ့တွေကတော့တောင်သူလယ်သမားအချို့ကိုဆောင်ရွက်ပေးနိုင်မှာမဟုတ်ဘူးလို့လည်းမြန်မာနိုင်ငံအလို့သမားများအဖွဲ့ချုပ် FDUB ရဲ့တောင်သူလယ်သမားရေးရာသင်တန်းတွေပို့ချပေးခဲ့သူဒေါက်တာဇော်ဝင်းအောင်ကပြောပါတယ်
။ကျွန်တော်တို့မြန်မာနိုင်ငံကလေယာစိုက်ပျိုးရေးနိုင်ငံမှာအဲ့တော့လေယာစိုက်ပျိုးရေးနိုင်ငံမှာဒီလေယာစိုက်ပျိုးရေးလုပ်သားတွေသူတို့မိသားစုတွေရဲ့ဘဝမတူးတက်ဖင်းနေတော့နိုင်ငံတူးတက်ဖို့ဆိုတာပြောဖို့ခက်ပါတယ်။အဲနောက်တစ်ခါဒီလေယာစိုက်ပျိုးရေးလုပ်သားတွေရဲ့အတန်ပေါ့နော်သူတို့ရဲ့ကုစားပြုမှုမှန်မှန်ကန်ကန်ရဖို့လည်းလိုပါတယ်။အဲလေယာအသင်းဖွဲ့တွေရောရှိပါတယ်။ဥမာစဘာကုမ္ပဏီများအသင်းလို့စံဆက်ရှင်များအသင်းလို့စသည်အပြင်အသင်းကြီးတွေရှိတယ်။အသင်းဖွဲ့ကြီးတွေရှိတယ်။အဲ့တော့သူတို့တွေ ရှိပေမဲ့ဒါဟာတကယ်လေရာအလုသမားတွေကိုကုစားပြုတဲ့အတန်မဟုတ်သေးပါဘူးနောက်တစ်ခါဒီလေရာလုသားတွေရဲ့ကုစားပြုတဲ့အစိပ်အပိုင်းအနေနဲ့လေရာလုပ်ငန်းအတွက်လိုအပ်တဲ့ဥမာကျန်းမာရေးပညာရေးဈေးဝယ်ရှာဖွေရေးနောက်ဒီစက်မှုကဏ္ဍမြင့်တင်ရေးစတဲ့လုပ်ငန်းတွေမှာထဲဝင်ပါဝင်ဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်တော့ဒီမိုကရေစီကိုလက်တွေသုံးချရလဲကြတယ်ပြီးတဲ့အခါနိုင်ငံတူတက်အောင်လဲဆောင်ရွက်နိုင်မှာဖြစ်တယ်လို့ပဲကျွန်တော်ပြောလိုပါတယ
်မြန်မာနိုင်ငံဟာစိုက်ပျိုးရေးကိုအဓိကမိကိုအားထားရတဲ့အတွက်တောင်သူလယ်သမားတွေရဲ့ဘဝကိုပြင့်တင်ပေးဖို့လိုအပ်တယ်လို့ကုန်ထုတ်စွာတိုးတက်ဖို့ဆိုရင်အလုသမားလူဒန်းစားတွေရဲ့ဘဝကိုလည်းမြင့်တင်ပေးဖို့လိုအပ်ပါတယ်အလုသမားလူဒန်းစားအတွက်အရင်ကိုလိုနီခေတ်ပါလီမန်ဒီမိုကရေစီခေတ်ကလေးကရှိခဲ့တဲ့လူမှုဖူလုံရေးစနစ်တွေကိုစစ်အာဏာရှင်ခေတ်အဆက်ဆက်မှာလည်းဖျက်သိမ်းခြင်းမရှိခဲ့ပေမဲ့ရပိုင်ခွင့်ကတော့တော်တော်ကိုနှေးပါလွန်ပါတယ်ဒါပေမဲ့လည်းတောင်သူလယ်သမားလူဒန်းစားအတွက်ကတော့အခုချိန်အထိအလုသမားလူဒန်းစားတွေရရှိခဲ့တဲ့အဲဒီလောက်အကျိုးခံစားခွင့်ကိုတောင်မှမရရှိကြပါဘူးခင်ဗျာ
အခုတော့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှမ်းရှင်ချက်အစီအစဉ်မှာအစ္စရေးနဲ့ဟာမတ်စ်တို့အကြားစတင်ခဲ့တဲ့စစ်ပွဲတွေကြောင့်ယူကရိန်းစစ်ပွဲနဲ့မြန်မာပြည်တွင်းအစီအရေးပဋိပက္ခတို့ရဲ့အရေးဟာနိုင်ငံတကာစာမျက်နှာပေါ်မှာတဖြည်းဖြည်းပြောက်ွယ်လာနေတယ်လို့ဖြစ်ပါတယ်။ဒီလိုယူကရိန်းနဲ့ရုရှားကြူကြိုစစ်ပွဲဟာဆက်လက်ပြင်းထန်နေပြီးမြန်မာနိုင်ငံမှာလည်းစစ်ပွဲတွေပြင်းထန်နေတာပါ။ဒီလိုအခြေအနေမျိုးမှာရှစ်ဆက်ပြီးတော့ယူကရိန်းနဲ့မြန်မာတို့ရဲ့အခြေအနေတွေကလက်နက်နဲ့ငင်းညာရေးကြဖက်ဖက်ကိုဦးတည်နိုင်မှာတလဲ။ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှမ်းရှင်ချက်အစီအစဉ်ကနေဟောက်စာကတင်ဆက်ထားပါတယ်။
မကြာခင်မှာသုံးနှစ်ပြည့်ရမယ့်မြန်မာလူမျိုးတော်လန်ရေးဟာလက်ရှိဖြစ်ပွားနေတဲ့ကမ္ဘာနိုင်ငံကြီးတွေရဲ့စစ်ပွဲတွေကြားမှာတဖြည်းဖြည်းနဲ့အာယုံစိုက်ခရမှုကျဆင်းလာနေပါတယ်။မြန်မာပြည်တွင်းမှာအာဏာသိမ်းလိုက်တဲ့နှစ်တွေအတွင်းမှာပဲအာဖဂန်နစ္စတန်ရေးပေါ်ပေါက်လာခဲ့သလိုနောက်တစ်နှစ်အကြာမှာတော့ရုရှားကယူကရိန်းနိုင်ငံကိုကျူးကျော်စစ်ပွဲဆင်နွှဲခဲ့ပါတယ်။အလျားသူပဲအောက်တိုဘာလ9ရက်နေ့မှာလဲပါလက်စတိုင်းဟာမတ်စ်အဖွဲ့ကအစ္စရေးကိုဝင်ရောက်တိုက်ခိုက်ရာကနေစတင်ခဲ့တဲ့စစ်ပွဲတွေကလည်းကမ္ဘာနိုင်ငံတွေရဲ့နှစ်စဉ်အာရုံစိုက်စောက်ကြည့်နေကြတဲ့အခြေအနေဖြစ်နေပါတယ်။အဲ့လိုရှစ်စဉ်နောက်စဉ်ဖြစ်လာနေတဲ့နိုင်ငံတကာပြည်တွေကြမှာမြန်မာအရေးဟာတိမ်မြုပ်လာနေခဲ့ပေမဲ့အာဏာသိမ်းစစ်တပ်နဲ့တော်လှန်ရေးအစိုးရရဲ့စစ်ပွဲတွေကတော့ပြော့ကျမသွားပဲနှစ်စဉ်ဖြစ်ပွားနေသလိုယူကရိန်းကလည်းနေမည်စုမွေးရေးအတွက်ရုရှားနဲ့စစ်ပွဲတွေပြင်းထန်နေစေဖြစ်ပါတယ်။အဲ့လိုစစ်ပွဲတွေအတွင်းအရက်သားတွေနဲ့နှစ်ဖက်စလုံးဘက်ကလူတွေနှစ်စဉ်တေဆုံနေကြတာမဟုတ်လို့မြန်မာပြည်သစ်နဲ့ယူကရိန်းစစ်ပွဲဟာအနာဂတ်မှာစစ်ပွဲနဲ့အဆုံးသတ်နိုင်မလားဒါမှမဟုတ်ငြိမ်းချမ်းရေးစနစ်ပွဲနဲ့ပဲပြီးဆုံးသွားမလားဆိုတာကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲမှန်းရှင်ချက်အစီအစဉ်ကနေရှစ်ပြည့်အတန်အဖွဲ့တီထောင်သူဒေါက်ခဲအိုမာနဲ့ဆက်သွယ်မေးမြန်းတာကိုနားဆင်ကြအောင်ဗျာ
ဟိုလက်နက်ကင်လမ်းစဉ်နဲ့တော်လှန်ရေးနိုင်တဲ့နိုင်ငံတွေလက်သမိုင်းမှာအများကြီးရှိပါတယ်အာကမ္ဘာကြီး20ရာစုပြောင်းသွားတဲ့အခါမှာအပြောင်းလဲတွေလမ်းကြောင်းကြီးပြောင်းသွားတယ် world order ပြောင်းသွားတယ်လို့ဘယ်လိုပဲပြောပြောပေါ့နော်ဒါပေမဲ့ခုနကတိုင်းပြည်တစ်ပြည်ရဲ့လွတ်လပ်ရေးလွတ်မြောက်ရေးနေရာချင်းဆိုလို့ရှိရင်လက်နက်ကင်တော်လှန်ရေးဆိုတဲ့ဥစ္စာကတော့အမျိုးသားလွတ်မြောက်ရေးလို့ပဲပြောပြောတိုင်းပြည်လွတ်မြောက်ရေးလို့ပဲပြောပြောလက်နက်ကင်တော်လှန်ရေးဆိုတဲ့ဥစ္စာဟာမဖြစ်မနေလိုအပ်ရင်လိုအပ်တယ်လို့ပါရတဲ့အရေးကြီးတဲ့ကဏ္ဍဖြစ်တယ်အရေးကြီးတဲ့နေ့ပြမှာတစ်ခုလည်းဖြစ်တယ်လို့ကျွန်မအဲ့လိုမြင်တယ်ပေါ့နော်ဒါပေမဲ့ဒီလက်နက်ကင်တော်လှန်ရေးနဲ့အမှားအနည်းဆုံးတော့ယူကရိန်းတော့ကျွန်တော်မသိဘူးပေါ့နော်ကိုယ်နိုင်ငံနေထားအောင်ပုံပြန်ကြည့်လို့ရှိရင်လက်နက်ကင်တော်လှန်ရေးနဲ့အောင်မြင်မလားဆိုတဲ့ဥစ္စာကိုကြည့်တဲ့အခါမှာကျွန်မမြင်တာကတော်လှန်ရေးနဲ့တော်လှန်ရေးအင်အားစုတွေနဲ့ပြည်သူတွေကကိုရချင်တာဘာလဲဆိုတဲ့ပုံမှာပို့ပြီးတော့မှကိုလိုချင်တဲ့ရလက်ကဘာလဲဆိုတဲ့အခါပုံမှာပို့ပြီးတော့အဖြေထုတ်ရတာပို့ပြီးတော့မှလက်တွေ့ကြောက်မယ်လို့ကျွန်မမြင်နေပါတော့ဥပမာကျွန်မပြောချင်တာကယူကရိန်းကိုရှင်ကြည့်လိုက်လို့ရှိရင်ယူကရိန်းနဲ့ရုရှားကခုနကတော့ပြင်ပကျူးကျော်မှုဖြစ်တဲ့အတွက်ကြောင့်လို့တကယ်လို့များဟလာနှစ်ဖက်စလုံးကနိုင်ငံရေးဆန္ဒရှိပြီးတော့မှကဲဇဝဲဝိုင်းမှာဆွေးနွေးကြဆိုဟလာဟိုလက်မှတ်ထိုးပြီးတော့မှငင်းချမ်းရေးစာချုပ်ချုပ်ကြဆိုဟလာရုရှားလဲတက်တည်ပြန်ဆုတ်သွားမယ်ဆိုလို့ရှိရင်ဟလာဘာပဲပြောသူ့ရဲ့အချုပ်အခြာအာဏာတွေကယူကရိန်းဒီဟိုတိုင်းပြည်ပြန်တဲ့တိဆောက်ရေးကိုလှုပ်သွားရုံပဲရုရှားကလည်းသူ့ရဲ့ကိရိအတိုင်းပဲသူကဟိုကငင်းချမ်းရေးစာချုပ်အတိုင်းပဲသူကသူ့နိုင်ငံကိုသူပြန်သွားရုံပဲတကယ်လို့ဟလာဒီအထူးသဖြင့်ဟလာပူတင်ရဲ့ဒီနိုင်ငံတကာ ရာဇဝတ်မှုတွေကျူးလွန်မှုပေါ့နော်ဒီဒီဒါယူကရိန်းကိုသူသွားတိုက်တဲ့ဥစ္စာမှာငါပြောမယ်ဆိုရင်နိုင်ငံတကာဥပဒေပြချင်လူသားမျိုးနွယ်ပေါ့လူသားမျိုးနွယ်ပေါ့ကသူရဲ့ချိုးဖောက်မှုတွေအများကြီးဖြစ်သွားပြီလေနော်ဒါကြောင့်မို့လဲသူကိုဒီ ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာပါတချို့နိုင်ငံတွေကတရားစွဲတာပါလဲဆိုတာရှိနေတာဟုတ်ဆိုတော့ယူကရိန်းအတွက်ကရုရှားနဲ့ဇပွဲပွဲမှာတွဲဆုံဆွေးနွေးမှုနှစ်ဖက်ဆန္ဒတူလို့ဆွေးနွေးပြီးဖြည့်ဆင်းလို့သူ့နိုင်ငံသူပြန်ကိုနိုင်ငံပြန်တည်ဆောက်ပြန်ကိုနိုင်ငံကိုပြန်တည်ဆောက်လို့ယူကရိန်းကလုံနိုင်နေတော့မှကျမတို့နိုင်ငံအဲ့ဒီနေထားမဟုတ်ဘူးအဲ့ဒီဟာကခုနကနိုင်ငံတကာမြင်နေတဲ့ဒါပြည်တွင်းလို့ပြည်တွင်းကိစ္စလို့ပြောတာလေတစ်ဖက်ကမှန်လားဆိုမှန်ပါတယ်နော်မှန်ပါတယ်ဒါတော့ဘာကိုပြောချင်တာလဲဆိုတော့မြန်မာနိုင်ငံကိစ္စကြတော့နိုင်ငံရေးစာချုပ်ကိုဒီလိုအကြမ်းဖက်เนาะဒီလူမဆန်တဲ့အကြမ်းဖက်စစ်အုပ်စုတစုနဲ့ငင်းငယ်ရေးစာချုပ်ချုပ်ဖို့ဆိုတာလက်ရှိအာမြန်မာတော်လည်း3နှစ်လောက်ဖြတ်လိုက်ပြီးရကာလမှာတော့ကျမမြင်တာလက်တွေ့မကြဘူးအရင်ကလေးကလည်းပြောမယ်ဆိုရင်မြန်မာနိုင်ငံရဲ့ပြဿနာကိုဖြေရှင်းဖို့ဆိုရင်အမြင့်ပြဿနာကိုဖြေရှင်းမယ်ဆိုရင်ဒီစစ်အုပ်စုကအတိတ်ကကြားတယ်လေအဲ့တော့ဒီစစ်အုပ်စုကိုကျမတို့ကမဖြေရှင်းနိုင်တဲ့များသည့်တိုင်းပြည်ရဲ့ပြည်ထနာကိုစစ်မှန်ပြီးတော့မှရေရှည်ခိုင်မြဲတဲ့အဖြစ်တစ်ခုထွက်ဖို့ဆိုတာပြန်နဲ့တိဆောက်ဖို့ဆိုတာအာမဖြစ်နိုင်ဘူးပေါ့နော်အဲ့တော့ကျမမြင်တာကကြတော့ဘာလို့တော့ဘာတွေတော့လို့မလဲလို့ကျမမြင်လဲဆိုလို့ရှိရင်ဒီတိုင်းပြည်ရဲ့ပြည်ထနာကိုအမြင့်ကိုဖြေရှင်းဖို့လိုမယ်အဲ့ဒီအမြင့်ကဘာလဲဆိုလို့ရှိရင်ခုနကလူသားဟလာမင်းချင်းအလားဒီဓမြတိုက်နေပြီးတော့မှဒီအာလုံးဝကိုအကျမ်းဖက်ယုံနေမကဘဲနဲ့တကယ်ကို corrupt ဖြစ်နေတာเนาะအဲ့ဒီစစ်အဆောက်အအုံပေါ့เนาะဒီ military institution ဒီစစ်အဆောက်အအုံကိုဖြတ်ချိုဖြတ်ချလိုက်မှာပဲကျမတို့နိုင်ငံကရှေ့ကိုတက်ဖို့အတွက်လမ်းကြောင်းကအဲ့တော့မှရှေ့ရှင်းတယ်လည်းပွင့်တယ်ပေါ့เนาะအဲ့တော့ဒီ military institution စစ်အုပ်စုရဲ့အဆောက်အအုံကိုကျမတို့အာဖြိုဖျက်နိုင်တယ်အာဟို dissolve လုပ်လိုက်နိုင်တယ်ဆိုလို့ရှိရင်တော့ဒါကကျမတို့လမ်းကြောင်းပေါ်မယ်အဲ့တော့အဲ့ဒီအတွက်ကိုလည်းအဲ့လိုမျိုးလုပ်နိုင်မှုအတွက်ကြောင့်လည်းတော်တော်ရင်းရနိုင်အောင်မှာရအောင်မယ်တော်တော်လည်းမနိုင်မနေတွဲဆုံဆွေးနွေးပြီးတော့ထိုင်လောက်လိုက်လို့ရှိရင်ဒီစစ်အုပ်စုနဲ့ထိုင်ပြီးတော့မှစကားပြောတယ်ဆိုလို့ရှိရင်တော့ဖြည့်ရှင်းပြောလို့ရှိရင်အရင်နှစ်ပေါင်းများစွာတိုင်းသားဒီတော်လည်းရင်အားစုတွေအားလုံးကြုံခဲ့ရတဲ့အနေအထားလိုပဲဒီစစ်တပ်ဟာအပေါ်စီးကနေပြီးတော့မှအားလုံးကိုဗိုလ်ကျချင်လဲစိုးမှုမှုတွေကိုဆက်လုပ်ပြီးတော့မှသူ့ကိုလည်းကျမတို့ဥပဒေကြောင်းရအဖြစ်ပေးရည်ယူမှုလည်းမလုပ်နိုင်မနေမိရေးတော့ဘယ်လိုခေါင်းလဲမိရေးနှခါမကနာပြီးတော့မှဒီအကြဖက်တည်းကသူ့ရဲ့အကြမှုတံတရားပြန်လေတော့မှာပဲပေါ့เนาะအဲ့တော့ဒါကြောင့်မလို့တေဇာရာကဒီစစ်တပ်ကိုအခုလူငယ်တွေပြောနေတဲ့စစ်ဖက်စစ်စစ်တပ်အမြင့်ဖြတ်ပေါ့เนาะကျမမြင်တာတော့ဟိုသူတို့စကလုံးရတော့ရှင်းတယ်ပို့ပြီးတော့မှထိရောက်လို့ပေါ့เนาะကျမတို့အနေနဲ့ကြည့်ရဆိုလို့ရှိရင်တော့တေဇာရာကဒီစစ်လူတပ်တဲ့စစ်အဆောက်အုံဒီအဲ့ဒီအဆောက်အုံကိုလိုက်ကဖြိုဖျက်ဖျက်လိုက်မှရတော့မယ်အဲ့တော့တခုကျမတို့အရင်လောက်ရမယ်လို့မြင်တယ်အဲ့ဒီအတွက်လေကျမတို့လက်ရှိလုပ်လို့ရတဲ့ဟာရှိတယ်ပေါ့เนาะ sorry လက်ရှိလုပ်လို့ရတဲ့ဆိုတာပြောချင်တာပါလေဆိုတော့ဒီဒေါ်လာရေးကာလထဲမှာနေမယ်ခုနကအခုဆိုရင်ကျမကြားနေတာဒီ NUCC တို့မှာဆိုလို့ရှိရင်လည်းဒီအသွေးမှုပြောင်းရေးကာလတရားများမျှတမှုအတွက်ပြီးလို့ရှိရင်လုံခြုံရေးကဏ္ဍစသဖြင့်ပေါ့နော်အပြောင်းအလဲလုပ်ဖို့ဒါတွေကိုဆွေးနွေးနေတာရှိတယ်ဆိုတော့ Federal Democracy ကိုအုံမြင့်ချတဲ့နေရာမှာဒီအကြမ်းဖက်စစ်တပ်ကဘယ်နေရာမှာသူ့ကိုဘယ်လိုမျိုးဖြည့်ရှင်းပြီးတော့မှ dissolve လုပ်ရမလဲဆိုတဲ့ဥစ္စာကအဓိကကြောင့်ကိစ္စလို့ကျမမြင်တယ်ပေါ့နော်ဆိုတော့ဒါကတော့ခုနကရုရှားနဲ့ယူကရိန်းကိစ္စနဲ့မတူတဲ့ကိစ္စပဲကျွန်မမြင်တာငင်းချမ်းဇပွဲဝိုင်းမှာအကြမ်းဖက်စစ်တပ်နဲ့လက်မှတ်ကိုပဲဒီပဲသဘောတူလက်မှတ်ထိုးလိုက်လို့မြန်မာနိုင်ငံပြည်ထောင်မှာဖြည့်ရှင်းနိုင်မှုဆိုတော့ခုနကရုရှားနဲ့ယူကရိန်းနဲ့လုံးဝမတူတဲ့ကိစ္စလို့ကျွန်မမြင်ပ
ါတယ်ဒါကတော့ရှစ်ပြည့်အတံဖွဲ့တည်ထောင်သူဒေါက်ခင်အောင်မရဲ့သုံးသက်ချက်ပဲဖြစ်ပါတယ်နောက်တစ်ပတ်မှာလည်းဘသူတွေကအေးစစ်စစ်မှာပါဝင်ဆင်းနေကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျကျွန်တော်ဟောစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
ခုလို VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လဲရှင်ဖွင့်လွှာရေးရေးသားပေးပို့လို့ရတယ်။ဆိုရင်ဖြင့် VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကနေဆက်သွင်းနိုင်တယ်လို့ VOA ရဲ့ Facebook Messenger ကနေလည်းဆက်သွင်းနိုင်ပါတယ်ရှင်။အခုတော့ကမ္ဘာသလားခီးသွားအစီအစဉ်ဖက်မလဲခင်မှာအမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်မဖက်ဆက်ချင်ပါတယ်။ကာဇာဒေသကတိုက်ပွဲတွေရက်စဲဖွင့်တဲ့ပတ်သက်ပြီးတော့အရက်ကောင်းဆောင်တွေနဲ့သဘောထားမတိုက်ဆိုင်ပေမဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းစဉ်တွေအတွက်ထိုးစစ်ဆန်းကနိုင်ဖို့အမေရိကန်ပြည်ထောင်စုကဆက်လက်ကြိုးပမ်းနေပါတယ်။ဖန်ဆီးသွားတဲ့ဒဇခန်တွေကိုဟာမတ်စစ်သွေးကြွတွေကပြန်မလို့မချင်းထိုးစစ်ကိုရပ်ဆိုင်းမှာမဟုတ်ဘူးလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူကတော့သတင်းကွန်ရက်တွေကထားလောင်းပြောဆိုပါတယ်။ VOA သတင်းထောက်ဗာရိုနီကာအီဂလစီယပ်စ်ပေးပို့ထားတဲ့သတင်းကိုကြောင်းအောင်တင်ပြထားပါတယ်။
ကြိုတင်ကြေညာမှာထားပဲအီရတ်နိုင်ငံကိုရောက်ရှိသွားတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကအစ္စရေးဟမတ်စစ်ပွဲမှာတခြားသူတွေထပ်မံပါဝင်မလာဘူးတောက်လျှောက်တိုက်တွန်းခဲ့တာပါ
To anyone who might seek to
Gaza data ma pribaka phit ni da ko akwin kaung yu bi di data dwin ga ne tacha be data ma be phit phit shi ni le jnaw ru tat phwet win ni ko tai khai la me du re ko tri pe chin da ga ai lo lou pho sait taw ma ku lai pho ba
Gaza data ga du re dwe American pyan su a ni ne lu da chin sa na re kun yi re set pe taw ma phit de lo na pi daw snit ne patat pi daw le tanin win ni ga Palestine Council Mahmoud Abbas ne West Bank ma twi so ya ma swin nwe ke ကြောင်ဘလင်ကင်ကပြောပါတယ်ပြီးခဲ့တဲ့သတင်းဘက်ကအာရဗ်နိုင်ငံသားရေးဝန်ကြီးတွေနဲ့လည်းဘလင်ကင်တွေ့ဆုံခဲ့တာပါအချိန်မဆိုင်ပဲအစ္စရေးအနေနဲ့အပြည့်အကက်ရပ်ဖို့ကိုတော့အမေရိကန်ပြည်ထောင်စုကထောက်ခံမှာမဟုတ်ဘူးလို့လည်းနိုင်ငံသားရေးဝန်ကြီးတွေကဘလင်ကင်ကပြောခဲ့သေးတာပါအပြည့်ရဆိုင်ထားချိန်မှာအမေရိကန်ပြည်ထောင်စုကအကြမ်းဖက်အုပ်စုဖြစ်သတ်မှတ်ထားတဲ့ဟာမတ်စ်တွေအနေနဲ့အင်အားပြန်စုစည်းနိုင်ခွင့်ပေးလိုက်တယ်လို့ဖြစ်နိုင်တာကြောင့်ပ
ါထပ်ပံပေးရကနေကျွန်တော်တစားကနေလွတ်လာနိုင်မယ့်အခြေအနေမျိုးရောက်လာအောင်တိုက်ပွဲတွေဆန်းကန်ထတာမျိုးလက်ခံနေဆိုတော့ကျွန်တော်အနေနဲ့ရှင်းရှင်းလင်းလင်းပြောထားပြီးသားပ
ါဒါပေမဲ့လည်းအကြမ်းဖက်စစ်သွေးကြွားဟမတ်စ်အဖွဲ့ကအော်တိုဘာ9ရက်နေ့အကြမ်းဖက်တိုက်ခိုက်မှုအတွင်းဖမ်းဆီးသွားတဲ့တစားကန်တွေပြန်မလည်မချင်းအပြစ်ကတ်ရစဲကြောင်းကြေညာမှာမဟုတ်ဘူးလို့အစ္စရေးကပြောထားပါတယ်အစ္စရေးမှာတောင်းတင်နေတဲ့ယူကရိန်းနိုင်ငံသားတွေဌာနပြန်နိုင်ရေးဆောင်ရွက်ဖို့အခြေအနေပေးမယ်ဆိုရင်အစ္စရေးကိုသွားမယ်ဆိုပြီးယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကလည်း NBC Meet the Press အစီအစဉ်မှာပြောကြားထားပါတယ်အစ္စရေးဟမတ်စစ်ပွဲနဲ့ပတ်သက်တဲ့သူ့သဘောထားအမြင်ကတော့
If terrorists are attacking if
အကြမ်းဖက်သမားတွေကခလေးတွေပါမချန်ခေါင်းဖြတ်တတ်တယ်ဆိုရင်ကိုယ်နိုင်ငံကိုယ်လူထုကိုကာကွယ်ဖို့အခွင့်အရေးအပြေအဝါရှိပါတယ်လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်တဲ့လမ်းပွင့်လာဖို့စစ်သုံးပန်းတွေပြန်လွတ်လာဖို့မဆိုင်သူတွေဒုက္ခမရောက်အောင်လည်းတကမ္ဘာလုံးကဝိုင်းဝန်းဆောင်ရွက်သင့်ပါတယ
်ဂါဇာဒေသမှာအစားအသောက်ရှားပါးလာပြီးဒီလိုအခြေအနေဟာဒေသရင်းတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုထိခိုက်စေလိမ့်မယ်ဆိုပြီးကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ်ကလည်းတတိပေးထားပါတယ်ခင်ဗျာ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်စက်ရယူပါခင်ဗျာ
။ VOA ကနေထုတ်လင်းပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com ရဲ့ပင်မဆာမျက်နှာရဲ့လက်ရာဖက်မှာတွေ့ရတဲ့တိုက်ရိုက်နာစင်ရန်ဆိုတဲ့အောက်မှာနေစဉ် TV သတင်းလောTV magazine နဲ့ video သတင်းတိုလေးတွေကိုခဏအလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ်။တယ်လီဖုန်းကဆိုရင်လည်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေတိုက်ရိုက်ကြည့်ရှုနာဆင်နိုင်ပါတယ်။အခုတော့ကဘာတလောခီတော့အစီအစဉ်အလဲရောက်ပါပြီ။ Sydney မြို့က Opera House အဆောက်ဦးကြီးကိုကြည့်ရမှာပါ။ကဘာအထင်ကြီးအဆောက်ဦးတွေထဲမှာမြင်လိုက်တာနဲ့ Australia နိုင်ငံကလို့မမိနေကြတဲ့ Opera House အဆောက်ဦးကြီးရဲ့တက်တန်းကအနည်း50ဖြစ်သွားပါပြီ။ကဘာလက်ခီးတယ်ရီကိုဆွဲဆောင်ထားတဲ့စစ်တီမျိုးကအထင်ပြအဆောက်ဦးကြီးစီကိုမှတ်စုမျက်မှောင်နဲ့အတူကဘာတလောခီတော့အစီအစဉ်ကနေတွားပြီးတော့ကြည့်ကြရအောင်ပ
ါဩစတြေးလျနိုင်ငံစစ်တီမျိုးစိတ်ကမှာခေါမိုးချွန်တွင်နေပုံတံထူးထူးဆန်းဆန်းဖြစ်နေတဲ့ Opera House အဆောက်ဦးကြီးတရှိနေတာအနည်း50ကျော်သွားပါပြီကမ္ဘာပေါ်မှာအမှတ်မိဆုံးအဆောက်အဦကြီးတစ်ခုလို့လည်းပြောလို့ရတဲ့ Sydney Opera House အဆောက်အဦကြီးရဲ့အနှစ်50ပြည့်မွေးနေ့ဖြစ်တဲ့2023 October 20ရက်နေ့တုန်းကအထင်ကြီးအဆောက်အဦကြီးပေါ်မှာလေဆာရောင်ခြည်တွေအလှထိုးပြီးတော့အထိတ်အမှတ်လုပ်ခဲ့ပါတယ်1983ခုနှစ် October 20ရက်နေ့မှာဗြိတိန်ဘုရင်မကြီး Elizabeth ကတရားဝင်ဖွင့်လှစ်ပေးခဲ့ပြီးကတည်းက Opera House အဆောက်အဦကြီးဟာ20ရာစုမှာဘီသူကလက်ရအမြောက်ဆုံးအဆောက်အဦကြီးတစ်ခုအဖြစ်အသိအမှတ်ပြုခံခဲ့ရပါတယ်။ကုလသမဂ္ဂ UNESCO ကအမွေအနှစ်အဖြစ်ထိန်းသိမ်းရမယ့်စာရင်းမှာ2009ခုနှစ်မှာထည့်သွင်းခဲ့ပါတယ်။ပုံမှန်အဆောက်အဦတွေနဲ့မတူဘဲထူးခြားတဲ့ပုံစံတန်ဖြစ်နေတဲ့ဒီအဆောက်အဦကြီးစီကိုကမ္ဘာကျွမ်းကလာလေသူတစ်နှစ်ကို10တန်းထက်မနည်းရှိပါတယ်။နိုင်ငံတကာကလာလေကြတဲ့ဧည့်သည်တွေအတွက်ဒီနေရာကိုရောက်လာကြရင်အရင်တည်းကရင်းနှီးနေပြီးသားနေရာတစ်ခုစီကိုရောက်လာတယ်လို့ခန့်စားရတယ်လို့ပြောကြပါတယ်
။ I mean I think it's probably one of the first things as an American you think of when you think of Australia in general.
ကျွန်တော်တို့အမေရိကန်တွေအတွက်တော့ Australia နိုင်ငံအကြောင်းအထူးသဖြင့် Sydney မြို့အကြောင်းတွေးလိုက်တာနဲ့ Opera House အဆောက်အဦကြီးကပြမဆုံးကောင်းတဲ့ရောက်လာမယ်ထင်ပါတယ်။ဆောက်ထားတဲ့ပုံစံကတိတ်ကိုထူးကြပါတယ်။လေးကပဲဒီဆောက်ဦးကြီးတဲ့အဲလန်းညုံနဲ့လှည့်ပတ်လေးလာဖြစ်ပါတယ်။ဘွဲကိုလည်းအနည်းငယ်မြင်တွေ့ခွင့်ရတော့ထူးခြားမှုတွေကမယုံနိုင်စရာပါပဲ။
စစ်နီမျိုးကိုရောက်လာတဲ့ဧည့်သည်တိုင်းအော်ပရာဟောက်စ်ကားဆက်ယုံကြည်စီကိုအရောက်သွားဖို့ကြင်ကြားလေးရှိတာပါ
I think it's one of the landmarks in Australia.
Australia နိုင်ငံကိုလာလေရင်မဖြစ်မနေသွားလည်ရမယ်အထင်ကြီးရနေရတခုလို့သူကပြောပြနေတာပါ
And I think the Opera House is a really iconic piece of architecture.
Opera House အဆောက်အဦကြီးကထူးခြားဘီသူကလက်ရမြောက်လာတဲ့အဆောက်အဦကြီးဖြစ်ပြီးဘယ်ဘက်ကကြည့်ကြည့်တိတ်လှပါတယ်သူကြောင့်မြို့ကိုလင်းထိန်သွားစေတယ်လို့ထင်ပါတယ်
ဆစ်ဒနီမြို့ကအထင်ကြီးအဆောက်အဦကြီးဟာနိုင်ငံဆောင်ကဧည့်သည်တွေအတွက်ပဲထူးခြားနေတာမဟုတ်ပါဘူး။အော်စတြေးလျဒေသခံတွေအတွက်လည်းဘယ်အချိန်ကြီးကြီးမရိုးနိုင်တဲ့အဆောက်အဦကြီးတစ်ခုဖြစ်နေပါတယ်။ Opera House ကိုစောင့်နေစဲကာလမှာစတွေ့ခဲ့ကြတဲ့ကအဆောက်အဦပုံစံကိုတိတ်ကိုစိတ်ဝင်စားခဲ့လို့ကိုရိုင်းဘီသူကတယောက်လှုပ်ခဲ့တဲ့ပီတာဆိုရင်အချိန်ပိုင်းအလန်းညွန်လှုပ်ပြီးတော့ Opera House အဆောက်အဦကြီးရဲ့ထူးခြားတဲ့ဘီသူကလက်ရာတွေကိုဧည့်သည်တွေကိုရှင်းပြပါတယ်
။ And you can see there are two different types of tiles, a beautiful glossy tile and around the edge is a lovely mat
အခုတွေ့နေရတဲ့အတိုင်းမတူတဲ့ကြောက်ပြားနှစ်မျိုးတုံးထားပါတယ်လှပပြောင်းလဲနေတဲ့ကြောက်ပြားကို노နှင်းအောင်ကြောက်ပြားတွေနဲ့ပက်လဲဝိုင်းပြီးအကွက်ပုံတွေပေါ်လွင်နေအောင်လုပ်ထားပါတယ်ဥစုံကတော့ရေခဲနဲ့နှင်းလို့ဖြစ်နေအောင်ပုံဖော်ထားတာလို့ပြောပါတယ်
1956ခုနှစ်တုန်းကအမျိုးသားအော်ပရာကားဆက်ယုံကြည်တစ်ခုစောင့်လုပ်ဖို့နိုင်ငံတကာဖိတုကဒီဇိုင်းတိုင်ပွဲကိုစတင်ခဲ့ပါတယ်နိုင်ငံပေါင်း28နိုင်ငံကအဆောက်အဦဒီဇိုင်းပေါင်း223ခုဝင်ရောက်ပြိုင်ဆိုင်ခဲ့ကြတဲ့အထက်မှာဒန်မတ်နိုင်ငံကဘီတူကယန်အော့တ်ဆန်ရဲ့ဒီဇိုင်းက Opera House အဆောက်ဖို့အတွက်ရွေးချယ်ခံခဲ့ရပါတယ်။1959ခုနှစ်မှာဆောက်လုပ်ရေးလုပ်ငန်းတွေစတင်ခဲ့တဲ့အဆောက်အဦကြီးကို၄နှစ်အတွင်းမှာအပြီးဆောက်လုပ်ဖို့စီစဉ်ခဲ့ပေမဲ့စုစုပေါင်း14နှစ်ကြာအောင်ဆောက်ခဲ့ရပါတယ်။ဆောင်လုံးနေစေကာလအတွင်းမှာဘီတုကယန်အော့ဇန်ဥဆောင်ဘီတုကတာဝန်ကနေနှုတ်ထွက်သွားခဲ့တယ်လို့ခံမှန်းထားတဲ့ကုန်ကြမ်းစရိတ်ထက်အစားပေါင်းများစွာကုန်ကျခဲ့တာလို့အငင်းပွားစရာအဖြစ်တွေလည်းရှိခဲ့တာပါ Australian dollar 9တန်းကုန်ကျမယ်လို့အမူလခံမှန်းထားခဲ့ပေမဲ့ဆောင်လုံးပြီးစီးချိန်မှာတော့စုစုပေါင်းကုန်ကျစရိတ်ကဒေါ်လာ102တန်းကုန်ကျခဲ့ပါတယ်ထီလက်မှတ်အရောင်းကရတဲ့ဝင်ငွေတွေနဲ့ဆောက်လုပ်ခဲ့တာဖြစ်လို့ Australia ပြည်သူတွေရဲ့ငွေနဲ့ဆောက်လုပ်တဲ့အဆောက်အဦကြီးလို့လည်းပြောနိုင်ပါတယ်
။ Without the Australian people, the public, we wouldn't have this place. They funded the
ဒီတွေမပါဘဲနဲ့ဒီနေရာကြီးဖြစ်လာမှာမဟုတ်ပါဘူး။ New South Wales ပြည်နယ်မှာထီလက်မှတ်တွေရောင်းရတဲ့ငွေတွေသုံးပြီးတော့ဆောက်ထားတာဖြစ်ပါတယ်။ Australia ပြည်သူတွေအတွက် Australia ပြည်သူတွေကပဲအကုန်ကျခံထားတာဖြစ်ပါတယ်။
အခုလိုနိုင်ငံဆောင်ကဧည့်သည်တွေလာလည်နေကြတဲ့ Opera House အဆောက်အဦကြီးတဲ့မှာလွန်ခဲ့တဲ့အနှစ်90အတွင်းကမ္ဘာအထင်ကရဂီတပွဲကာပွဲပေါင်းများစွာကိုဖျော်ဖြေတင်ဆက်ခဲ့ရပါတယ်။အနှစ်90ပြည့်အထိမ်းအမှတ်အနေနဲ့2023ခုနှစ်ထဲမှာတဲ့ Australia နဲ့နိုင်ငံတကာကအမှုပညာရှင်တွေတင်ဆက်ကြတဲ့ဖျော်ဖြေပွဲပေါင်းက250လောက်ရှိပါတယ်။
The numbers are amazing. It's 118,000 at last count performance.
ကျင်းနေနေကတိတ်ကိုအားရဖို့ကောင်းပါတယ်။ကျွန်တော်တို့နောက်ဆုံးမှတ်ထားတဲ့စီးရင်ရဆိုရင်ဒီ Opera House အဆောက်အုံထဲမှာဖျော်ဖြေခဲ့တဲ့ပွဲပေါင်းက 13,800 ရှိသွားပါပြီ။ရောင်းခဲ့ပြီးတဲ့နောက်လက်မှတ်ထိုင်ကုန်နေရာကလည်း63တန်းဆိုတော့ဒီမှာပွဲလာကြည့်ဘူးတဲ့သူအရေတကတကယ်ကိုအမခံဖြစ်ပါတယ်ရှင့်။
နောက်နှစ်ပေါင်း90မကဖျော်ဖြေတင်ဆက်မှုတွေကိုလှုပ်သွားနိုင်ဖို့အဆောက်အဦကြီးတွေက concert hall ကာပွဲခမ်းမကြီးရဲ့အတန်းစနစ်တွေပွဲစီစဉ်တွေကိုလည်းပို့ပြီးကောင်းအောင်ပြုပြင်ထားပါတယ်
။ The Opera House is one of the most iconic and recognizable buildings in the world.
Opera House အဆောက်အဦကြီးကကမ္ဘာမှာလူသိများဆုံးမှတ်မှတ်ထင်ထင်အရှိဆုံးအဆောက်အဦကြီးတစ်ခုဖြစ်ပါတယ်။ခက်ဆန်းဆန်းအတွေးကနေအမခန့်ထူးခြားတဲ့အဆောက်အဦကြီးတစ်ခုအနေနဲ့ပေါ်ပေါက်ခဲ့တာပါ။လွန်ခဲ့တဲ့အနှစ်90အတွင်းဒီကားဆက်ယုံကြည်ချက်မှာမယုံနိုင်လောက်ဆရာဖျော်ဖြေသူတွေဖျော်ဖြေတင်ဆက်မှုတွေရှိခဲ့ပါတယ်။အနှစ်90ဆိုပေမဲ့အိုဟောင်းမျိုးမသွားပဲအင်မတန်ထူးခြားတဲ့အဆောက်အဦကြီးတစ်ခုအနေနဲ့ဆက်လက်နုပြုံနေဆဲပါ။
Australian နိုင်ငံ Sydney မြို့က Opera House အဆောက်အဦကြီးဟာ Australian နိုင်ငံရဲ့ဂုဏ်ယူဆရာအမွေအနှစ်တစ်ခုအဖြစ်နဲ့တည်ရှိနေပါတယ်။သက်တမ်း90ပြည့်သွားပြီမဲ့ Australian ပြည်သူတွေအတွက်ကတော့ဘယ်တော့မှအမြင်ယူမသွားတဲ့ဂုဏ်ယူဆရာအဆောက်အဦတစ်ခုအဖြစ်နဲ့ဆက်လက်တည်ရှိနေမှာဖြစ်တယ်လို့ကမ္ဘာတဝန်းကဧည့်သည်တွေကိုလည်းကြိုဆိုနေမှာဖြစ်ပါရဲ့ရှင်။ကျွန်မဆုမြတ်ပါမှာ
VOA ရဲ့ထုံးလင်းချက်တွေနဲ့ပတ်သက်ပြီးတော့အဝေးဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လဲရင်ဖွင့်လွှာတွေရေးသားပေးပို့လို့ရတယ်။ဆိုရင်ဖြင့် VOA မြန်မာပိုင်းကိုအီးမေးလ်ကနေဆက်သွယ်နိုင်တယ်လို့ VOA ရဲ့ Facebook Messenger ကနေပြီးတော့လည်းဆက်သွယ်နိုင်ပါတယ်။သောတာရှင်တို့ရေးပို့လာမယ့်စာရိတ်ကို VOA ကစောင့်မျှော်နေပါတယ်ရှင
်။ American ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ကုလသမဂ္ဂမှာလူမျိုးရေးခွဲခြားမှုနဲ့ပတ်သက်တဲ့စွန့်ချက်တွေထက်သွင်းဆွေးနွေးတာကိုAmerican ပြည်ထောင်စုကအမြဲပုံမှန်ကြိုဆိုကြောင်း အမေရိကန်ရဲ့ကုလသမဂ္ဂဆိုင်ရာစီးပွားရေးနဲ့လူမှုရေးရာကျန်ပေဒန်မာဖီကပြောပါတယ
် The United States believes that transparency, openness,
ပွင့်လင်းမြင်သာမှုရှိရှိပွင့်လင်းလင်းနဲ့ဒုတိယရဲ့ချွေးရင်ချက်တွေကိုဆန်းစစ်လို့စိတ်ဝန်ခံလို့စိတ်ကတုတ်တက်မှုကိုဥတည်စေပါတယ်ကျွန်တော်တို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပါစကားတိုင်းပြောရရင်ပုံမှန်ပြည့်ပြည့်စုံတဲ့ပြည်ထောင်စုဖြစ်စေတယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်ထားပါတယ်အတိတ်ကလုပ်ခဲ့တဲ့အမှားတွေနဲ့လက်ရှိရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအလေးထားအယုံစိုက်မှုရရှိစေဖို့အမေရိကန်ပြည်ထောင်စုမှာရှိတဲ့ရပ်ဖက်လူအဖွဲ့အစည်းဟာလွတ်လွတ်လပ်လပ်နဲ့ပွင့်လင်းမြင်သာမှုရှိရှိလုပ်ကိုင်ဆောင်ရွက်ခွင့်ကိုခွင့်ပြုထားပါတယ်လို့အကြံပေးပုဂ္ဂိုလ်မာဖီကမှတ်ချက်ပြုပါတယ်ဒါပေမဲ့တရုတ်နိုင်ငံအပါအဝင်ကမ္ဘာနေရာအတော်များများမှာဒီလိုမဟုတ်ပါဘူးတကယ်လို့ရှင်ချန်တိဗက်နဲ့ဟောင်ကောင်ပြည်သူတွေဟာပျော်ရွှင်မှုဒုက္ခချမ်းသာရရှိပြီးသူတို့ရဲ့လူသားအခွင့်အရေးအလုံးကိုအကာအကွယ်ပေးထားတယ်ဆိုရင်တရုတ်ပြည်သူသမ္မတနိုင်ငံဟာအထူးကိုယ်စားလှယ်တွေတရုတ်ပြည်လာရောက်ခွင့်ကိုပွင့်လင်းမြင်သာစွာနဲ့ကြိုဆိုမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်လို့အကြံပေးပုဂ္ဂိုလ်မာဖီကပြောပါတယ်
But the People's Republic of China does not extend.
ပြည်သူ့တမန်တော်နိုင်ငံကဒီလိုလာရောက်ခွင့်ဖိတ်ကြားချက်တွေကိုတည်တန်းထိုးခြင်းမရှိပါဘူး။ရပ်ဖက်အဖွဲ့အစည်းတွေကိုထောက်ခံအားပေးခြင်းမရှိသလိုလွတ်လပ်စွာပြောဆိုခွင့်ကိုမပေးပါဘူး။နိုင်ငံတော်အကျိုးစီးပွားကိုစိုးရွားစွာထိရိုက်စေတယ်လို့မှတ်ယူထားပါတယ်။စန်စာဖိတောက်ခံရမှာ၊ဖမ်းဆီးခံရမှာကိုစိုးရိမ်ကြောက်ရွံ့နေရခြင်းမရှိပဲသတင်းမီဒီယာသမားတွေကလည်းသတင်းတွေပြန်ပြခွင့်မရှိပါဘူး။ဒါရီအစားတရုတ်ပြည်သူ့တမန်တော်နိုင်ငံဟာကုလသမဂ္ဂမှာသူ့ရဲ့မိန့်ခွန်းစကားပြောခြင်းကိုအသုံးပြုပြီးကိုယ်နိုင်ငံသားတွေပေါ်ကျူးလွန်နေတဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆိုင်ရာအထောက်အထားတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုညှင်းဆို့ပြီးအပြစ်ပေးအရေးယူခံရခြင်းရှိအောင်နိုင်ငံတကာအတိုင်းဝိုင်းကိုလှည့်စားနေတယ်လို့အကြံပေးပုဂ္ဂိုလ်မာဖီကပြောပါတယ်။တရုတ်အပါဝင်ဘယ်တိုင်းပြည်နိုင်ငံမှစစ်ဆေးအရေးယူခံမဲ့အရေးတွေကကင်းလွန်နေခွင့်မရှိကြောင်းကြံပေးပုဂ္ဂိုလ်မာဖီကပြောပါတယ
် We call on the People's Republic of China to embrace honest self-reflection.
ဒီလိုသမ္မတနိုင်ငံနေနဲ့ကိုယ်တိုင်ပြည်လူ့ခွင့်ပြဿနာတွေကိုယုံကြည်ပွဲရမရှိဆက်မပြတ်ညှင်းဆိုနေတာထက်ယူသားမှုရှိရှိနဲ့ကိုယ့်ဘာသာကိုပြန်လည်သုံးသပ်မှုကိုလက်ခံပြီးတရုတ်ရဲ့လူ့ခွင့်ကျင့်သုံးစဉ်နဲ့ပတ်သက်ပြီးစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုတဲ့အဖွဲ့ဝင်နိုင်ငံတွေကိုချိန်ချောက်နေတာတွေကိုရပ်တန့်ဖို့ကျွန်တော်တို့တောင်းဆိုပါတယ်နာမည်တချို့တက်ပြောရရင်လူ့ခွင့်ဆိုင်ရာမဟာမင်းကြီးရုံးအထူးလှုပ်ထုံးလုံးကြီးဆိုင်ရာလုပ်ပိုင်ခွင့်ရှိသူအထူးကိုယ်စားလှယ်တွေနဲ့လူမျိုးရေးခွဲခြားပွားပြောက်ရေးကော်မတီလိုဖွဲ့အစည်းတွေကစင်ဆက်မပြတ်တင်ပြထားတဲ့စိုးရိမ်ပူပန်မှုတွေနဲ့အကြံပြုချက်တွေကိုဖြေရှင်းဖို့တောင်းဆိုပါတယ်လူမှုလူများရဲ့အမြင့်ဆုံးဆန္ဒသဘောထားနဲ့အညီပြည်ပဆိုင်ရာလူ့ခွင့်ကြီးညာစရမ်းပါစကလုံးအတိုင်းလူသားအလုံးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုယ်ကိုယ်ယုံကြည်ခွင့်ရှိပြီးအကြောက်တရားကနေကင်းဝေးကလူရင်ဆန္ဒပြေဝရရှိတဲ့ကမာကြီးပေါ်ထွန်းလာရေးတန်းတူညီတူစည်ရင်းမှန်နဲ့ရှာဖွေကြပါစို့လို့အကြံပေးပုဂ္ဂိုလ်မာဖီကပြောပါတယ
်အမေရိကန်စိုးရိုက်သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
VOA မြန်မာပိုင်းအစီအစဉ်ကနေအမေရိကန်နိုင်ငံရေးသတင်းသုံးသပ်ချက်ဒီမိုကရေစီရေးရာကျန်းမာရေးစီးပွားရေးနဲ့ဥတုရာသီဆိုင်ရာအပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်တင်ဆက်နေပါတယ်။ VOA မြန်မာပိုင်းအတန်းလွင်အစီအစဉ်ကနေနောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မှသုံးသပ်ချက်နဲ့ဗဟုသုတရပွဲကဏ္ဍဆောင်ကိုတနင်္ဂနွေ၅ကြိမ်ထုတ်လွှင့်ပေးနေပြီး VOA မြန်မာပိုင်းရေဒီယိုနဲ့ရုပ်သံအစီအစဉ်တွေမှာနှာစင်နိုင်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ပြပါမယ်ရှင်။ဟားမတ်စ်နဲ့စစ်ပွဲပြီးတဲ့နောက်ဂါဇာရဲ့လုံခြုံရေးတစ်ခုလုံးအချိန်အကန့်အသတ်မရှိအစ္စရေးကတာဝန်ယူမယ်လို့အစ္စရေးဝန်ကြီးချုပ်ကတင်လာနေည ABC ရုပ်သံနဲ့အင်တာဗျူးမှာပြောလိုက်ပါတယ်။ဂါဇာကိုအကူအညီပေးနိုင်အောင်တမမဟုတ်ဟားမတ်စ်တို့ဖဏသူ140ကျော်လှုပ်ပေးရင်အထောက်အကူဖြစ်အောင်တိုက်ခိုက်တာကိုခဏရပ်ထားပေးဖို့လမ်းဖွင့်ထားကြောင်းလည်းဝန်ကြီးချုပ်သက်သန်ရဟုကပြောပါတယ်။ဒါပေမဲ့ဖဏသူတွေအလုံးပြန်မလွတ်ပဲနဲ့အထွေထွေအပြစ်ခတ်ရဆဲရုပ်ကိုတော့ညှင်းဆိုးသွားပါတယ်။ဒီအတော့အတွင်မှာပဲအမေရိကန်အကြီးတန်းတန်တမန် Amos Houston ကကျူတင်မကျညာထားပဲနဲ့လေဗနွန်နိုင်ငံကဝဉင်းချုပ်လွတ်တော်ဥက္ကဋ္ဌရုံးနဲ့တွေ့ဆုံဖို့ဘေရုတ်ကိုအင်္ဂါနေ့ကထွက်ခွာသွားပါတယ်။လေဗနွန်တောင်ပိုင်းနယ်စပ်မှာအစ္စရေးနဲ့ဟစ်ဘိုလာတို့တိုက်ပွဲပြင်းထန်လာချိန်မှာဒီခီးစဉ်ဖြစ်လာခဲ့တာပါ။ တခါဥရောပကတမယိုးချလက်နက်ကင်တပ်ဖွဲ့များသဘောတူညီချက်ကနေရုရှားကနှုတ်ထွက်ကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဌာနကကြေညာပြီးနိုင်ရည်အတန်းကြမှာပဲနှစ်တိုးမဟာမိတ်တွေကလည်းစာချုပ်ကနေနှုတ်ထွက်ခဲ့ကြပါတယ်နှစ်တိုးမဟာမိတ်အဖွဲ့မှအဖွဲ့ဝင်30တနိုင်ငံပါဝင်ပြီးတော့ဒီစာချုပ်ကိုအများစုကလက်မှတ်ရေးထိုးထားကြတာပါစီအေးကာလအတွင်းအရှိနဲ့အနောက်အုပ်စုကြားနယ်စပ်ကတိုက်ရင်အားတွေကိုဒီစာချုပ်နဲ့ကန့်သတ်ထားခဲ့တာဖြစ်ပါတယ်တတိယအချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကတော့မတင်ခဲ့တဲ့ဖြစ်ပြီးပစ်ပုတ်ထူးနေမနေ့6နာရီနဲ့9နာရီတိအစီအစဉ်ကိုလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ49နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါတသရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လမ်းပါစေရှင်ဗီဒီယိုအေကိုအားပေးနှားစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနင်္ဂလာပါ